ဒီနေ့သာသနာတော်နေ့2560ခုနှစ်ကောဇာတက္ကသိုလ်1388ခုနှစ်နတ်တော်လာပြည့်ရော23ရက်2016ခု12လပိုင်း29ရက်နေ့လည်ခင်းအခါကာလမှရန်ကုန်တိုင်းဒေသကြီးလေကုမြို့နယ်ကျွန်းကလေးကြီးရွာအုပ်စုရှမတင်ကြီးရွာသစ္စာရွှေစီကျောင်းတဲ့တွင်မှာဆင်းကျင်းပါကြတဲ့ခொနည်းတားတရားစကားမဟာတတိပဌာနသုတ်တန်နဲ့အညီစူးစမ်းပွားများအထောက်ကြတဲ့မြင့်မြတ်တဲ့လုပ်ငန်းစဉ်စူးစမ်းအထောက်ကြတဲ့အခါကာလမှာဥပဇင်တို့ဒီကနေ့၃ရက်မြောက်နေ့ပေါ့နော်အဲ့ဒါဘိသတ်တို့ကိုဥပဇင်တို့သာသနာဤယရနာများလို့ခေါင်းစဉ်လေးပေးပြီးတော့ပေါ်ဒီမကီယာ139ပါဒူယာအုပ်စုဖွဲ့ပြီးတော့ပြောမယ်ဆိုရင်တော့အုပ်စု9စုတတိယဒံ104ပါတမ္ပပဒံ104ပါအဋ္ဌိပတ်4ပါအိန္ဒြေ5ပါပုံ5ပါဘုဇဉ်9ပါမေခင်10ပါဆိုပြီးတော့အဲ့ဒါဒီကနေ့အဋ္ဌိပတ်4ပါကိုပြောဖို့အလှည့်ကြပါတတိယဒံ100တမ္ပပဒံ104ပါပြောခဲ့နော်အဲ့တော့ဦးဇင်းတို့ပိဋကဘောင်တရောင်းတို့ဒီဘောဓိပက္ခိယ139ပါးကိုမြတ်စွာဘုရားကသာသနာတော်မြတ်ကြီးရဲ့အနှစ်သာရယရနာဖြစ်တယ်လို့ပါဟာရာသုတ်တံမှာဟောကြားတော်မူခဲ့တာကိုတရားစဆိုင်နေကဒါဦးဇင်းတို့အကျေတုံးပြောခဲ့နော်အဲ့တော့လွန်တရားမှတန်ဖိုးကြီးမားတဲ့ဒီယရနာတွေကိုမြတ်စွာဘုရားရဲ့သာတော်သမီးတော်များပြီးပြီမြတ်စွာဘုရားရဲ့အမွေတော်အနှစ်အစစ်ဖြစ်တဲ့သာသနာတော်ရဲ့ယရနာများမိမိတန်တာမှာကိဉ္ဝဲအောင်ကြိုးစားအထုံးနေကြဖို့ဆိုတဲ့ရည်ရွယ်ချက်နဲ့အဋ္ဌိပတ်တရား၄ပါးဆိုတာစတင်ပြီးတော့မှတ်သားကြည့်ကြရအောင်အဋ္ဌိပတ်ဆိုတဲ့စကားလုံးကိုယောဂီသူတော်ရှင်များတကောအဋ္ဌိပတ်ဆိုပြီးတော့တကောဆိုတဲ့စကားလုံးလေးနဲ့တွဲပြီးတော့မှတ်ကြတာမရှိဘူးလားရှင်းရနော်တကူအဋ္ဌိပတ်အဋ္ဌိပတ်ဆိုရင်များသောအားဖြင့်အစွမ်းတတ္တိလို့ဒီလိုထင်ကြတာများတယ်ဒါဒီအဋ္ဌိပတ်ဆိုတဲ့စကားလုံးလေးရဲ့အဓိပ္ပာယ်ကိုအခြေခံကြကြလေးနားလည်ကြည့်ဖို့လိုတယ်ပေါ့အဋ္ဌိပတ်ဆိုတာကအဋ္ဌိပါဒာဆိုတဲ့စကားလုံးကိုနောက်ကဓာတ်ရင်းလေးကိုအသက်ကလေးထည့်လိုက်တာအဋ္ဌိပတ်တကယ်တမ်းကသူကစကားနှလုံးအဋ္ဌိဆိုတဲ့စကားလုံးရဲ့ပါဒဆိုတဲ့စကားလုံးရဲ့ဟုတ်လားအဋ္ဌိဆိုတဲ့စကားလုံးရဲ့ပါဒဆိုတဲ့စကားလုံးရဲ့အဋ္ဌိဆိုတာကပြီးစီးခြင်းအောင်မြင်ခြင်းပေါင်းမြောက်ခြင်းလို့ဒီလိုအဓိပ္ပာယ်ရတယ်ပါဒဆိုတာကအခြေခံလို့ဒီလိုအဓိပ္ပာယ်ရတယ်တအဋ္ဌိနဲ့ပါဒပေါင်းလိုက်တဲ့အခါကျတော့ပြီးစီးအောင်မြင်ပေါင်းမြောက်ခြင်းရဲ့အခြေခံဟုတ်လားပြီးစီးခြင်းနဲ့အောင်မြင်ခြင်းနဲ့ပေါင်းမြောက်ခြင်းနဲ့အလုံးတစ်ခုအထွတ်အထိပ်ရောက်သွားခြင်းနဲ့ဆိုလို့ရှိရင်ရှိရမယ်အခြေခံတရားတွေအဲ့ဒီအဋ္ဌိပတ်တရား၄ပါးပြည့်စုံမယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကတေချာပေါက်ပြီးစီးလိမ့်မယ်အောင်မြင်လိမ့်မယ်ဘာဖြစ်လို့လဲသူ့မှာပြီးစီးခြင်းရဲ့အခြေခံတရားတွေပြည့်စုံနေလို့ဟုတ်လားအဲ့တော့ဒီနေရာမှာအဋ္ဌိပတ်တရား၄ပါးကိုနားလည်ဖို့လိုသလိုလေးဆိုဘုရားကြီးရှင်းပြတဲ့အတိုင်းအဋ္ဌိပါဒကိုလည်းနားလည်ဖို့လိုတယ်လို့အဋ္ဌိကိုလည်းနားလည်ဖို့လိုတယ်တဲ့အဋ္ဌိဆိုတာကပြီးစီးခြင်းအောင်မြင်ခြင်းအဲ့တော့ဘာတွေပြီးစီးသွားတာအောင်မြင်သွားတာဟာအရေးကြီးဆုံးလဲဘယ်အရာတွေပြီးစီးဖို့အောင်မြင်ဖို့ကအရေးကြီးဆုံးလဲဆိုတာကိုနားလည်ရမယ်နော်ဦးဇင်းတို့သာသနာတော်တွင်မှာလိုအပ်တဲ့အဋ္ဌိကိုပဲဆိုဘုရားကြီးကအဓိကရှင်းပြတယ်ဟုတ်တယ်ခြားတခြားသောလောကီအောင်မြင်မှုပေါင်းမြောက်မှုပြီးစီးမှုဆိုတာတွေလည်းပဲအဋ္ဌိဆိုတာထဲမှာအကျုံးဝင်ပါတယ်ဒါပေမဲ့အဲ့ဒါတွေကသိပြီးတော့အရေးမပါဘူးအောင်မြင်သည်ဖြစ်စေမအောင်မြင်ဖြစ်စေပြီးစီးသည်ဖြစ်စေမပြီးစီးသည်ဖြစ်စေသိပြီးတော့အရေးမပါဘူးတော့သာသနာတွင်မှာမဖြစ်မနေအောင်မြင်ပေါင်းမြောက်အောင်လုပ်ရမယ်အဋ္ဌိကြီးရှိတယ်တဲ့အဋ္ဌိကြီးတွေရှိတယ်အဲ့ဒီအဋ္ဌိက၅ပါးဆိုဘုရားကြီးကပြောထားတယ်အဲ့ဒီအရေးကြီးတဲ့ပြီးစီရမယ်အဋ္ဌိကြီး၅မျိုးပါဘာတွေတုံးဆိုတော့အပိညာတိဋ္ဌိပရိညာတိဋ္ဌိဘာဟာနာတိဋ္ဌိသစ္စိကတ္တဝတိဋ္ဌိ ဘာဝနာသိဒ္ဓိသိဒ္ဓိဆိုတာရဲ့အဋ္ဌိဆိုတာရဲ့စကလုံးကအတိဘယ်ကအတူတူပဲဟုတ်လားအတော့ဦးဇင်းတို့အဘိညာသိဒ္ဓိဆိုတာဘာပြောတာတော့အထူးသိမှုရဲ့ပြီးစီးခြင်းပေါ့အထူးသိမှုရဲ့ပြီးစီးခြင်းဆိုတာကလူရင်းပြောရရင်တော့ကိုယ်ခန္ဓာရဲ့သဘာဝကိုနားလည်တာသိတာဟောကြည်ကြည်ချင်းပြောရမယ်ဆိုရင်တော့ရုပ်ရဲ့သဘောကဘလို့နာရဲ့သဘောကဘလို့သိတာမျက်စိရဲ့သဘောကဘလို့နားရဲ့သဘောကဘလို့နှာခေါင်းလျှာကိုယ်စိတ်အာယတနာတွေเนาะနောက်ဓာတ်တွေရဲ့အကြောင်းအဲ့လိုနဲ့နေတဲ့ရုပ်ဓာတ်အနန္တသဘာဝတရားတို့ရဲ့သဘောလက္ခဏာတွေအနိစ္စသဘောတွေဒုက္ခသဘောတွေအနတ္တသဘောတွေဒါတွေကိုသိတာကိုအဘိညာသိတိအထူးသိမှုရဲ့ပြီးခြင်းရဲ့နာမရူပပရိစ္ဆေဒဉာဏ်ဉာဏ်ရုပ်ကိုပိုင်းခြားပြီးတော့သိတဲ့ဉာဏ်ဒီထဲမှာအကျုံးဝင်တယ်အနိစ္စဒုက္ခအနတ္တကိုသိတဲ့ဝိပဿနာဉာဏ်ကလည်းဒီထဲမှာပဲအကျုံးဝင်တယ်เนาะအရေးကြီးတဲ့ပြီးစီးခြင်းအောင်မြင်ခြင်းအဘိညာသိတိဟုတ်လားအဲ့တော့နောက်ထပ်အဋ္ဌိကြီးဘယ်နှမျိုးဉာဏ်နေတော့လေးမျိုးဉာဏ်နေတယ်အဲ့ဒီလေးမျိုးကိုတော့ပိဋကပေါင်းသူတော်ကောင်းတို့ဇာဘုနာဝများနေတဲ့အတိတ်ပဲလေးနဲ့ကပ်ပြီးတော့ပြောရင်ပိုရှင်းမယ်ပေါ့အဲ့ဒါကဘာလဲဆိုတော့တိပေဆိုင်ဝါဆိုနော်နည်းနည်းလေးရှော့လိုက်ကြီးကြီးနည်းနည်းတိပေဆိုင်ဝါဆိုတာသစ္စာလေးပါးနဲ့ပတ်သက်ပြီးတော့ပြောကြတာမရှိဘူးလားနော်တိဆိုတာကဒီခန္ဓာကိုယ်ကြီးဟာဒီဘဝဟာဆင်းရဲခြင်းအမှန်တရားဖြစ်တယ်လို့ဒုက္ခသစ္စာကိုပိုင်းခြားပြီးတော့သိရမှာအဲ့ဒါပရိညာသိတိဟုတ်လားကိုယ်ဘဝဟာဆင်းရဲခြင်းဖြစ်တယ်လို့သိမှုကိစ္စကိုယ့်အတွက်ပြီးကြီးသွားပြီလားလို့မင်းမပြီးသေးဘူးဆိုလိုတာကဒကာမတို့ဦးဇင်းတို့တွေကကိုယ်ဘဝကိုယ်ခန္ဓာကြီးရဲ့အကြောင်းဒါဟာဒုက္ခဖြစ်တယ်ဆိုတာကိုပိုင်ပိုင်နိုင်နိုင်မသိကြသေးဘူးပိုင်ပိုင်နိုင်နိုင်သိတဲ့ကိစ္စမပြီးသေးဘူးဟုတ်လားအဲ့ဒါသိအောင်လို့ခုကြိုးစားနေရနော်သိပြီးတော့ပါလားမတို့ပယ်ပယ်ဆိုတာပဟာနသိတိကိုပြောတာပဟာနသိတိဆိုတာကလောဘသည်ဒုက္ခဖြစ်ခြင်းရဲ့အကြောင်းတရားဖြစ်တယ်လို့မမကန်ကန်သိမြင်နားလည်ပြီးတော့အဲ့ဒီဒုက္ခရဲ့အကြောင်းတရားဖြစ်တဲ့ဒီလောဘဆိုတဲ့သမုဒယသစ္စာကိုဖယ်ရှားသုတ်တင်တဲ့ကိစ္စပြီးကြီးသွားတာဒီကိစ္စကိုပြီးပြီလားလို့မေးရင်မပြီးသေးသေးဘူးတော့လောဘကိုဖယ်ရှားသုတ်တင်တဲ့ကိစ္စမပြီးသေးဘူးနော်အဲ့ဒီကိစ္စထိုက်တဲ့လောက်အထမရောက်အောင်ဆိုတော့ဒါဘာလို့နေရအောင်ကြိုးစားနေရအောင်ပရိညာသိတိလည်းမပြီးသေးသေးဘူးပဟာနသိတိလည်းမပြီးသေးသေးဘူးဒါဖြင့်နောက်ထပ်ဘာသိတိကျန်တော့သစ္စိကာတဗ္ဗသိတိမျက်မှောက်ပြုတဲ့ပြုလိုက်တဲ့တရားတို့ကိုမျက်မှောက်ပြုခြင်းကိစ္စပြီးစီးတာအဲ့ဒါကဘာတော့တိပေဆိုင်ဆိုတာအဲ့ဒါကိုပြောတာနော်និရောဓသစ္စာတော့လောဘကပင်အကျွင်းမရှိချုပ်ငြိမ်းပြီးသည့်တန်တိသဘောအစဉ်ချောကိုនិရောဓဟုဆိုတဲ့အတိုင်းလောဘတွေအကျဉ်းကြံပြီးချုပ်ငြိမ်းသွားတဲ့ဒီအသင်္ခဏတ္တမျက်လာစွာသောနိဗ္ဗာန်ဓာတ်ကိုဒကာဓမ္မတို့ဦးဇင်းတို့တွေဟာမျက်မှောက်ပြုခြင်းကိစ္စပြီးစီးပြီလားလို့မေးရင်မပြီးစီးသေးဘူးဟုတ်လားဒါလိုရင်းကြတဲ့ပြီးစီးခြင်းတွေဆိုတာအဲ့ဒါကိုပြောတာနော်အဲ့ဒါနောက်ဆုံးဦးဇင်းတို့ပြီးစီးရမယ်အဋ္ဌိကဘာလဲဆိုတော့ဘာဝနာသိတိတဲ့ဒီပေဆိုင်ပွားပေါ့နော်ဘဂင်ရှင်ပါးကိုပြည့်စုံအောင်တရားနဲ့တည်းဤဆုံးသွားအောင်ပွားများခြင်းကိစ္စလည်းမပြီးသေးသေးဘူးဟုတ်တယ်မို့လားအဲ့တော့ဦးဇင်းတို့လိုရင်းကြတဲ့သာသနာတော်မှာအရေးပါတဲ့เนาะအကြီးမားဆုံးသောပြီးသေးခြင်းကြီး၅မျိုးဆိုတာအဲ့ဒါပဲเนาะနောက်ဆုံး၄ပါးကိုတိပယ်ဆိုင်ပွားနဲ့ကပ်ပြီးတော့မှတ်ရတယ်ဟုတ်လားပထမဦးဆုံးပြောလိုက်တဲ့အဘိညာသိတိဆိုတာကိုကြတော့เนาะဝိပဿနာဉာဏ်နာမရူပပရိစ္ဆေဒဉာဏ်အဲ့ဒီဉာဏ်တွေကိုကြီးညွန်းတာနဲ့နေတဲ့ဒီရုပ်ဓာတ်အနန္တသဘာဝတရားတွေရဲ့ပုံမှာတိမှုမြင်မှုကိစ္စပြီးစီးတာအဲ့ဒါကတော့ဒီထဲမှာတချို့ယောဂီတွေအနေနဲ့အထိုင်လျောက်ပြီးစီးတာရှိနိုင်တယ်ပေါ့နော်ဒါကရုပ်ပဲဒါကနံသဘာဝပဲလို့ပိုင်းခြားပြီးတော့ပုဂ္ဂိုလ်တ attva မရှိဘဲနဲ့ဓမ္မသဘာဝတက်တက်ဖြစ်ပေါ်ပြောင်းလဲနေတဲ့အရာပဲလို့သိတဲ့မြင်တယ်ဆိုလို့ရှိရင်အဲ့ဒါအဘိညာသိတိဒသိတ္တရေတပြီးစီးတယ်လို့ဆိုနိုင်မလားဆိုနိုင်တယ်နော်အေးအဲ့တော့ဦးဇင်းတို့ဘိသက်ပေါင်းသူတော်တို့အဋ္ဌိပတ်ဆိုတာနဲ့ပတ်သက်ပြီးတော့အဋ္ဌိရဲ့ပါဒရဲ့အဋ္ဌိကပြီးစီးခြင်းပါဒကအခြေခံအ အခုပီစီချင်းကြီးဘယ်နှမျိုးပြောလိုက်တာတော့ငါးမျိုးဒါကအရေးအကြီးဆုံးပီစီချင်းပဲဟုတ်လားကျန်တဲ့ပီစီချင်းတွေဆိုတာကဩတိတ်ပြီးတော့အရေးမပါဘူးတော့ဆိုကြပါစို့စီဝါရေးရှာတယ်ဟာတော်တော်ကြီးကိုရတယ်အလုပ်တွေတော်တော်ပြီးတယ်ဘလောက်ပြီးပါလဲပြောပြောပြီးရင်ပြန်ရှာရအောင်ပါနော်ကံကောင်းလုံးလို့အရှာဖွေကောင်းလုံးလို့ဒီဘဝတစ်လျှောက်လုံးဒီဘဝအတွက်တော့ဘလို့မှထပ်ပြီးတော့ရှာစရာမလိုတော့အောင်ပြီးစီးတယ်ဆိုတော့လည်းပဲဒီဘဝပျက်စီးတာနဲ့နောက်ဘဝခန္ဓာတစ်ခုကထပ်တော့ရအောင်ပါပဲရလာရင်အဲ့ဒီဘဝခန္ဓာရဲ့လိုအပ်ချက်အရာထပ်ပြီးတော့မလုပ်အောင်တော့ရှာရအောင်ပါပဲဘကြံတဲ့လောကီပြီးစီးခြင်းတွေဆိုတာအပြီးပိုင်ပြီးစီးသွားတယ်ဆိုတာဘယ်ဟာမှမရှိဘူးဒါနားလေဖို့လိုတယ်နော်ဟုတ်လားတကယ်ပြီးစီးတာမဟုတ်ဘူးအခိုက်အတန့်ပဲသူကဒါကြောင့်သူတို့ကအပြီးဆုံးရှိတာမဟုတ်ဘူး။ဘာဖြစ်လို့အပြီးဆုံးမရှိတာလဲဆိုတော့လိုအပ်ချက်လို့ဆိုတဲ့ဒီတဏှာလောဘကရှိနေတာ။သူရှိနေတဲ့အတွက်ကြောင့်ဘလောက်ဖြည့်လို့မှဘလောက်ရှာလို့မှမပြီးဘူး။ဟုတ်ရဲ့လား။အေးဒါကြောင့်ပြီးပြီဆိုရင်လည်းတကယ်ပြီးသွားတဲ့စိတ်ချသွားတဲ့အေးသွားမယ်ငြိမ်းသွားမယ်ပြီးစီးခြင်းတွေနဲ့ပြီးစီးသွားမှပြီးစီးတယ်လို့ဆိုနိုင်တာဟုတ်လား။အေးအဲ့တော့ဦးဇင်းတို့အခုရှင်းခဲ့တာအဒီပါဆိုတာပါလေရှင်းခဲ့ပြီနော်အဒီဆိုတာကိုလည်းအသေးသေးထပ်ပြီးတော့ရှင်းပြတယ်ဟုတ်လားအဲ့လိုဆိုရင်အဲ့ဒီပြီးစီးခြင်းအမျိုးမျိုးကိုပြီးစီးသွားစေနိုင်တဲ့အဒီပါဒအဒီပါတရား၄ပါးကဘာတွေတော့လို့ဒါကိုဆက်ပြီးတော့ပြောရအောင်နော်အဒီပါတရား၄ပါးပေတဘုံတရဝံတို့ပဋ္ဌာန်းဒေသနာကိုရွတ်တဲ့အခါမှာအဓိပတိပစ္စယောကိုရုပ်ဖတ်ပူဇော်တဲ့အခါမှာအဓိပတိတရားဘယ်နှပါးရှိတော့လေးပါးသံသာအဓိပတိဝိရိယအဓိပတိစိတ်သာအဓိပတိဝိမာန်သာအဓိပတိအဲ့ဒါနဲ့အတူတူပဲဟုတ်လားအဓိပတိတရား၄ပါးကလည်းပဲသံဒိဋ္ဌိပတ်ဝိရိယဒိဋ္ဌိပတ်စိတ်ဒိဋ္ဌိပတ်ဝိမာန်ဒိဋ္ဌိပတ်ဆိုအဓိပတိတရား၄ပါးနော်သန္တာရေဝရိယရေစိတ်ရေဝီမန္တရေ၄ပါးဟုတ်လားဒါတွေကလောကီကိစ္စအောင်မြင်နေတဲ့ပေါင်းယောက်ခြင်းနဲ့ဆိုရင်လည်းပဲဒီနိလန်းကိုသိထားလို့ရှိရင်လွယ်လွယ်ကူကူပြီးစီးနိုင်တယ်နော်လောကထက်လွန်မြောက်တဲ့လောကုတ္တရာတရားတို့တရားမြတ်ရပြီးတော့အပြီးကြီးပြီးသွားခြင်းနဲ့ဆိုရင်တော့နော်ဒါတွေကပြည့်စုံတဲ့အခြေခံတွေဖြစ်တဲ့အတွက်ကြောင့်လောကီကိစ္စပေါ့မြောက်အောင်မြင်ဖို့အတွက်ပြီးကြီးနိုင်တယ်ဆိုတာကတော့သာသာလေးပြီးကြီးနိုင်တယ်ဘာယုံမတန်တရားမှဖြစ်စရာကြောင်းမရှိဘူးဟုတ်လားဒါကြောင့်အဋ္ဌိပတ်တရားဘယ်နှပါးတော့၄ပါးသန္တာရယ်ဝိရိယရယ်စိတ်ရယ်ဝီမန္တရယ်အဲ့ဒါကိုတစ်လုံးချင်းစီဦးဇင်းတို့ဆက်ပြီးတော့မှတ်သားကြည့်မယ်နော်သန္တာဆိုတာကပမာစကလုံးလိုတောင်ဖြစ်နေပါသန္တာဆိုတာဘာလို့လိုချင်ရခြင်းမှုဖြစ်ခြင်းမှုပေါ့ဟုတ်လားဒီနေ့မှလောဘလို့မပြောဘူးเนาะသန္တာလို့ပြောတာเนาะလောဘနဲ့သန္တာကမတူတော့သန္တာကလောဘလို့အစိုးတက်အစည်းတက်မပါဘူးတဲ့လောဘကကန့်ကြီးတဲ့သဘောပါသန္တာကကန့်ကြီးတဲ့သဘောမပါဟုတ်ရလားဒါလေးလည်းနားလည်ဖို့လိုတယ်เนาะအဲ့တော့ဒီနေ့မှဦးရှင်တို့သန္တာလိုချင်နေရခြင်းနဲ့ဖြစ်ခြင်းနဲ့ဆိုတာနော်တာမန်လူကျင်မှုရကျင်မှုဖြစ်ခြင်းမှုဆိုရင်တော့သူကဆန္ဒရိုးရိုးဟာမရရင်မနေနိုင်ဘူးကွာမဖြစ်ရင်မနေနိုင်ဘူးတေတာကမှအေးသေးတယ်မရဘဲနဲ့နေတာနဲ့ဆိုရင်တော့တေတာကမှအေးသေးတယ်လို့အဲ့ဒါတော့ဒီနော်တကယ်လူကျင်လာပြီတကယ်ဖြစ်ခြင်းလာပြီနော်ဆန္ဒတကယ်ထက်တန်လာပြီဆိုရင်တော့သူကအဲ့ဒီဆန္ဒကအဋ္ဌိပတ်မျိုးဖြစ်သွားတယ်ပြီးကြီးမှအဲ့ဒီဆန္ဒအလောက်ထက်တန်လို့ရှိရင်ဟုတ်လားတာမန်ဆန္ဒရှိတယ်အဋ္ဌိပတ်တတ်တဲ့ဆန္ဒရှိတယ်မတူဘူးနော်တာမန်ဆန္ဒကတော့မရလဲကိစ္စရှိအောင်မရလဲတို့အလိုလိုဆန္ဒကပြေပြောက်သွားတယ်ဟုတ်လားအဋ္ဌိပတ်တတ်တဲ့အထိတော့တကယ်ထက်သန်ပဲဆိုလို့ရှိရင်တော့ तू ကမရမချင်းမပြီးဘူးတော့ဒါမှဒါတော့စိတ်ကဒါကိုပဲတခါတည်းလိုချင်နေတယ်ရချင်နေတယ်ဖြစ်ချင်နေတယ်အဲ့တော့ဒီထက်သန်ပဲဆိုရင်အဲ့ဒီပုဂ္ဂိုလ်အတွက်မပြီးစီးဘူးဆိုတာပါမှမရှိဘူးဒါရောက်ချင်းတော့သန္တာဝတ္တကိဏာမကမ္မနာသိစတိပြင်းထန်တဲ့သန္တာရှိတဲ့ပုဂ္ဂိုလ်အတွက်မပြီးကြီးတဲ့အောင်မြင်မှုဆိုတာမရှိဘူးလို့မြတ်စွာဘုရားဟောတာဟုတ်ရဲ့လားအဲ့တော့ဒီနေ့မှာသန္တာနဲ့ပတ်သက်ပြီးတော့ကျန်ကန်နေတဲ့မှာเนาะအမျိုးမျိုးသန္တာကိုတက်တည်ပြပြီးတော့เนาะဥမာအနေနဲ့ပြကြတာတွေရှိတယ်အဲ့တော့လေဒီစောဘုရားကြီးကတော့ဇန္တိတိပတ်အရာမှာတေမီမင်းသားရဲ့သန္တာမျိုးလို့ ဲ့လိုမျိုးတက်တည်ပြတယ်နော်ဦးဇင်းတို့တိမိယဇက်ကိုပေးတဲ့ပေါင်းသူတော်တို့အလုံးကြားဘူးကြတယ်နော်တိမိယဇက်ကစကားမပြောတဲ့မင်းသားမဟုတ်လားဘာဖြစ်လို့တိမိယစကားမပြောတာတော့နော်အတူရဲ့ပြင်းထန်တဲ့ဆန္ဒကိုသူကပြီးဝအောင်လှုပ်ချင်လို့စကားမပြောတာဟုတ်လားနော်ဒီတိမိမင်းသားလေးကနော်သူရှင်ဘုရင်လို့ရမှာအလွန်ဆိုးတယ်ဘာလို့ရှင်ဘုရင်လို့ရမှာဆိုးတုံဆိုတော့နော်သူမွေးဖွားလာတော့လာသားအရွယ်လေးပဲဖာကမဲတော်ရဲ့ရင်ခွင်ကြားမှာနော်ရင်ခွင်ပိုက်ပြီးတော့ချော့မြူနေတော့ခမဲတော်မင်းကြီးကသူ့ကိုချော့မြူနေတော့အဲ့ဒီအချိန်မှာနော်မင်းကြီးတွေကပြင်းထန်တဲ့ရာဇဝမှုကိုလွန်ကျူးထားတဲ့ဇာတော်သားလေးယောက်ကိုတောင်းကျိုးတဲ့ပြီးတော့ခေါ်လာတာအဲ့ဒါဘုရင်မင်းသားဒါကိုတော့စီရင်ချက်ပေးပါဒီမှုကိုဆုံးဖြတ်ပါအောင်အဲ့တော့ဘုရင်ကြီးကသူ့ကိုဒီဘုရားလောင်းမင်းသားလေးကိုရင်ဝင်ထဲမှာပိုက်ထားရင်းနဲ့အဲ့ဒီယာသောသားလေးယောက်ကိုယင်းထန်တဲ့ပြစ်မှုတန်နေယင်းထန်တဲ့အပြစ်တန်နေပေးတော့တယောက်ကိုတော့ခေါင်းဖြတ်သက်စီနောက်တယောက်ကိုတော့စူးပါတဲ့ကြိမ်နဲ့ကြောတထောင်ရင်တထောင်ရိုက်နောက်တယောက်ကိုတော့တန်ချေချင်းခတ်ပြီးတော့ထောင်ထဲမှာနောက်တစ်သက်လုံးထားအစရှိတဲ့ချင်းအလွန်ပြင်းထန်တဲ့အပြစ်တန်လေးပေးတာအဲ့ဒါကိုရင်ခွင်ထဲမှာရှိနေတဲ့ဘုရားလောင်းကမြင်ရတယ်ကြားရတယ်ဘလို့မှစိတ်နှလုံးမရှင်လန်းနိုင်ဘူးဒီအနေထားကြီးကိုအဲ့ဒါနဲ့သူစဉ်းစားတယ်ဘလို့စဉ်းစားတော့ဆိုတော့ငါတဲ့ဒီခိုးသူသက်အိမ်ကိုဘယ်နှကြောင်ရောက်လာပါလဲနဲ့ဟုတ်လားတော့မင်းဘူးဩဘာသာပဲရေးတတ်သလားတကယ်ကိုပဲပါဠိတော်တက္ကရာတွေတဲကပဲအဲ့ဒီအတုံနှုံထဲ့ထားသလားဆိုတော့ဥစဉ်တော်အတိအကျတော့မသိဘူးနော်စတော်ကြီးကလည်းပဲအလွန်ပြောင်မြောက်အောင်ရေးတဲ့တယ်ဟုတ်လားမင်းနန်းတော်ကိုဘလို့ပြောတာလဲခိုးသူသက်အိမ်နဲ့ဟုတ်လားဒီခိုးသူသက်အိမ်ကိုငါဘလို့ကြောင့်ရှောက်လာပါလိမ့်လို့သူစဉ်းစားတယ်အဲ့လိုနဲ့မရှင်မလန်းညှို့နှွမ်းပြီးတော့နေရင်းနဲ့သူ့ကိုနော်ဓိဗျူမိုးပြီးတော့နော်ပကတိပေါ်မှာဓိဗျူမိုးပြီးတော့တိတ်ထားတာအဲ့ဒီအချိန်မှာပဲသူကနိုးလာပြီးတော့အဲ့ဒီဓိဗျူကိုကြည့်တော့သူဇာတိတ္တရဉာဏ်ကိုရတယ်။ဘာဇာတိတ္တရဉာဏ်ဆိုတာကပြီးခဲ့တဲ့ဘဝဖြစ်ခဲ့တဲ့နေခဲ့တဲ့အနေအထားတွေကိုတမဏီတုန်းကဖြစ်ခဲ့တာမျိုးတနေ့ကဖြစ်ခဲ့တာမျိုးလို့ရှင်းရှင်းလင်းလင်းကြီးသူအမှတ်ရနေတာ။ဒါကိုဇာတိတ္တရဉာဏ်လို့ခေါ်တယ်နော်။ငါဘယ်ဘဝလာတော့ဆိုတာကိုသူသိတယ်။ဘယ်ဘဝလာတော့ဆိုတော့သူတာဝရိဏနတ်ပြည်ကလာတာတဲ့။အဲ့ဒါနဲ့ဆက်ပြီးတော့သူစဉ်းစားဒီတာဝရိဏနတ်ပြည်ကိုငါဘယ်ကနေလာတော့အဝီစီငယ်ကြီးကနေလာတဲ့ငရဲမှာနှစ်ပေါင်းသူ2000လောက်ကြာနေရတယ်။ဒါနဲ့အဲ့ဒီငရဲကိုဘာဘုံငါဘုံလို့ကြာတာတော့အဲ့ဒီငရဲမကြခင်ဘဝတုန်းကသူကဒီတိုင်းပြည်ရဲ့ဒီနန်းတော်ထဲမှာပဲသူရှင်ပင်ဖြစ်ခဲ့တယ်တဲ့ဒီနေရာမှာပဲရှင်ပင်ဖြစ်ခဲ့တယ်အဲ့ရှင်မင်းဘဝနဲ့ဟုတ်တာတွေရောမဟုတ်တာတွေရောလုတ်ပြီးတော့သူငရဲကြခဲ့တာအဲ့ဒီငရဲကလွတ်တော့သိအပြစ်မကြီးလို့ငရဲမှာသူနည်းနည်းပဲနေရတာပါတာဝရိဏနတ်ပြည်ရောက်ပြီးတော့တာဝရိဏနတ်ပြည်ကနေပြီးတော့အခုဘယင်သားပြန်ပြီးတော့ဖြစ်ပြန်တယ်ဘယင်သားဖြစ်ရင်တော့တေချာဘောင်းငါဘယင်လောရမှာပဲအဲ့လိုဆိုရင်ဟုတ်တာတွေမဟုတ်တာတွေကလည်းရောပြွန်းတော့ငါတေချာဘောင်းလုံးမိအောင်မှာပဲလုံးမိရင်တော့တေချာဘောင်းနှီးပါငါငရဲပြန်ရောက်အောင်မှာပဲလို့ရှင်မင်းလို့ရမှာကိုသူကငရေကြရမလို့မျိုးသူ့စိတ်ထဲမှာခံစားရတယ်။ဟောမြင်ပုံလေးတွေကမတူဘူးเนาะအကြောင်းအကျိုးကိုပြည့်စုံအောင်မြင်တတ်လို့ရှိရင်မြင်ပုံလေးတွေကပွာချတယ်ဟုတ်လားတသိတတိသားလောက်ပဲမြင်မယ်ဆိုလို့ရှိရင်တော့မြင်ရတာလေးကတမျိုးပေါ့ဟုတ်လားပို့ပြီးတော့ကြည်ကြည်ပြန့်ပြန့်မြင်ဝင်းကိုပြည့်ပြည့်စုံစုံကြည်ကြည်ပြန့်ပြန့်မြင်ရလေးလေးအဖြေကပိုးမှန်လေးလေးပဲဟုတ်လားရုပ်တည်းကြည့်ရင်တော့ဘုရင်ဖြစ်ရတာအရင်မဲ့မောစရာကောင်းတဲ့ကိစ္စကြီးရောနော်။ဒါကြောင့်တာမန်လူတွေကတော့ဒီအနေထားကိုရောက်အောင်။နောက်အသက်နဲ့ရင်းပြီးတော့မှလူရတာတွေမရှိဘူးလား။ရှိရနော်။သူကတော့အလကားရလာမဲ့ဒီကိစ္စကိုပဲပါတော့ငရဲကြရမဲ့အနေထားမျိုးဒီသူကတော့ထိတ်လန့်နေမရချင်။အဲ့ဒီမရချင်ဘူးမဖြစ်ချင်ဘူးဆိုတာကိုကသူ့ရဲ့ထက်တန်တဲ့ဆန္ဒလို့လို့ရမလို့။ဒါလာသားလေးသူစဉ်းစားနေတာ။ဘယ်သူမှဖြီးမရှိဘူး။ရှင်မင်းသားဖြစ်ရင်တော့ချိန်တရရောက်တော့ရှင်မင်းဖြစ်မှာရှင်ရင်လည်းတေချာပေါ့ဟုတ်တာတွေမဟုတ်တာတွေလုတ်ပြီးတော့ငရေဆင်းရမှာလို့သူကတော့အဲ့လိုကြီးနားလည်ထားတာအ ဲ့ဒါကြောင့်သူရှင်မေမဖြစ်ခြင်းဘူးမဖြစ်အောင်မလို့လို့အောင်လဲဆိုတဲ့နီးလန်းကိုလည်းသူဖြည့်ရှာလို့မတွေ့ဘူးအဲ့ဒီလိုနဲ့စိတ်တွေညစ်ပြီးတော့နေတော့အဲ့ဒီဒီဗီကိုစောင်းတဲ့နတ်သမီးကဘဝတစ်ခုလုံးကသူ့ရဲ့မိခင်တော်ခဲ့တယ်လို့ဆိုတယ်အဲ့ဒါကတနာလွန်းလို့သူ့ကိုစင်သားဘာဖြစ်လို့ဒီလိုကြီးမှိုင်းတွေ့ပြီးတော့ညှိုးနှွမ်းပြီးမရှင်မလန်းဖြစ်နေရတာတော့လိုမေတော့ဘုရားလုံးကဒါစိတ်နဲ့ပြောကြတဲ့သဘောမျိုးလေးပဲဒီဥစ္စာကဟုတ်လားလူသူရဲ့ဆန္ဒကိုပြောပြတယ်ဒီလိုဒီကြောင်းပဲဆိုတော့အဲ့ဒီမှာနတ်သမီးကဘာပြောလို့ဆိုတော့ခြေသားတဲ့သူများမလိုလားတာကိုသာလိုလားအောင်ပြုတ်ရတာခက်တာပါတဲ့နော်သူများမလိုလားတာကိုသာလိုလားအောင်ပြုတ်ရတာခက်တာသူများမလိုလားတာကိုအဲသူများလိုလားတာကိုမလိုလားအောင်ပြုတ်ဖို့ဆိုတာဘာမှမခက်ပါဘူးတဲ့။တမင်းရှင်ပင်မလုံးချင်ဘူးဆိုလို့ရှိရင်မစွန့်တော့လဲစွန့်တကယ်သူမအတော့လဲအတကယ်သူမထိုင်းတော့လဲထိုင်းတကယ်သူမင်းနေလိုက်ပါအဲ့လိုဆိုလို့ရှိရင်စွန့်အားနားမကြားအထိုင်းအားတယောက်ကိုဘယ်သူမှရှင်ပင်မြောက်မှာမဟုတ်ဘူးလို့အဲ့ဒီအကြံဉာဏ်ကိုနတ်သမီးကပေးတာလို့ဆိုတယ်။အဲ့ဒါသူအရန်သဘောကျတော့ဟုတ်တယ်ဆောင်အားနာမကြာအတိုင်းအားတယောက်ကိုဘယ်သူမှဘယင်မြောက်မှာမဟုတ်အဲ့လိုဆိုရင်ငါဒီချိန်ကစပြီးတော့ဆောင်အားနာမကြာနော်မဆွန့်တော့လဲဆွန့်တကယ်သူမအတော့လဲအတကယ်သူမထိုင်းတော့လဲထိုင်းတကယ်သူနေလိုက်တော့မယ်ဒါကတော်တော်မလိုတဲ့ကိစ္စထားထားတဲ့အတိုင်းလေးနေရမယ်နော်လက်တွေခြေတွေလည်းပဲမလုံနိုင်ဘူးဆိုတဲ့အနေအထားမျိုးစကားလည်းမပြောတတ်ဘူးဆိုတဲ့အနေအထားမျိုးနော်စိတ်ကလေးပဲအုံနောက်ကလည်းပဲအကြီးမပြည့်ဘူးဆိုတဲ့သဘောမျိုးကြီးနေဖို့ဆိုတာကနော်ပုံမှန်ကောင်းနေတဲ့လူတွေကမကောင်းတဲ့ပုံကြီးနဲ့နေဖို့ဆိုတာကတော်တော်ကိုမလွယ်တဲ့ကိစ္စဟုတ်လားအဲ့ဒါနဲ့အဲ့ဒီအချိန်ကစပြီးတော့သူတခါတည်းရုပ်တရက်ပြောင်းသွားတယ်တနေရာကိုကြည့်ပြီးဆိုရင်သူစိုက်ပြီးတော့ပဲကြည့်နေတဲ့မျက်လုံးကိုလှုပ်တယ်လို့မရှိဘူးလက်ထားထားတဲ့အတိုင်းခြေထားထားတဲ့အတိုင်းသိထားရင်စောင့်သိထားရင်စောင့်သိထားတဲ့အတိုင်းသူပြန်ပြီးတော့ညောင်းလည်းမလှဲ့နှုတ်စာလို့လည်းပဲမငို့အသံမထွက်နော်အလွန်မှကိုပဲအဲ့ဒီဇက်တော်ထဲမှာဘုရားလုံးရဲ့အောက်ဤတိခဏနိုင်မှုကိုကြည်တိထားပေါ်ရာတွေ့ရတယ်အောင်ဒါဘာကြောင့်အဲ့လိုသူအပင်ပန်းခန္ဓာတို့လို့မေးရင်သူ့ရဲ့ပြင်းထန်တဲ့ဆန္ဒဖြစ်ချင်မှုကိုအကောင့်ထင်ပေါ်ဖို့အတွက်သူဘာလို့ရတော့စူးစမ်းရတာဟုတ်လားအဲ့ဒါဘယင်မင်းရားနဲ့တကွမေတော်ခမဲတော်နဲ့တကွမူမတ်တင်နာပတိတွေအလုံးကဒါဟာအကြောင်းတူတစ်ခုကြောင့်ဒီလိုဖြစ်နေတာဆိုတာကိုသိတော့ငါတို့ကအကောင့်လေးပဲဒါဒီမင်းသားအကြောင်းတစ်ခုခုရှိလို့ဒီလိုဖြစ်သွားတာမွေးရပါဒီလိုဖြစ်နေတာမဟုတ်ဘူးဆိုတာကိုသိတယ်။ဘာကြောင့်ဖြစ်သွားတယ်လဲဆိုတာသာသူတို့မသိတာ။အဲ့ဒါကြောင့်မို့လို့သူ့ရဲ့အဖြေမှာအခြေအနေမှာကိုပြန်ပေါ်ပေါက်ဖို့အတွက်သူတို့ကနင်းညိုးစုံနဲ့စမ်းကြတယ်။မယုံမှုစွန့်နေအားတဲ့ထိုင်းနေဆိုတာကိုယုံကိုမယုံမှုမယုံတဲ့အတွက်ကြောင့်သူ့ရဲ့ပုံမှန်အခြေအနေပြန်ပေါ်လာအောင်နင်းညိုးစုံနဲ့စမ်းဒါကြောင့်မလို့အဲ့ဒီဇက်တော်ဟာအရန်ကြတိထားစရာကောင်းလောက်အောင်တုံလုံးချောင်ချားစရာကောင်းလောက်အောင်ယေရှုဘုရားရဲ့အံ့ဩဖွယ်ပါမီဖြစ်ပုံကိုတွေ့ရရောအဲ့ဒါကလေးလေးတွေကစပြီးတော့နော်မူမတ်တင်နာပတိတို့ရဲ့အကြံပေးချက်အရနို့မတိုင်ဘူးသူအစားလောင်နေဝမ်ပိုက်ထဲမှာမီးနဲ့ရှို့ခံထားရသလိုဒါပေမဲ့သူမငိုငါငိုလိုက်လို့ရှိရင်ငါအစွန်းအားအထိုင်းမဟုတ်ဘူးဆိုတော့သူတို့တိလိမ့်မယ်အဲ့ဒါဆိုရင်ငါရှင်မဖြစ်လိမ့်မယ်ရှင်မဖြစ်ရင်ငါငရဲကြလိမ့်မယ်အဲ့တော့ငရဲကြတဲ့ဒုက္ခကအခုနိုးစာတဲ့ကိစ္စနဲ့ဆိုင်နော်ဘာမှမဆိုင်ဘူးလွန်ကြီးကြတဲ့ဒုက္ခအဲ့ဒီငရဲဒုက္ခကိုပြန်စင်းသားပြီးတော့နိုးစာတဲ့ဒုက္ခကိုသူကြိတ်မိပြီးတော့သိခတ်တယ်အဲ့ဒါတည့်ရလားမဟုတ်ဘူးတနေ့လားမဟုတ်ဘူးအဲ့လိုနဲ့နော်အစာတောက်လေးနည်းနည်းစားတောက်နိုင်တဲ့အရွယ်ရောက်လာတော့အစာတောက်သူ့ကိုမပေးဘူးပုံစားတဲ့ရွယ်မှာမုံမပေးဘူးတတိလေးပါလေးစားတဲ့ရွယ်မှာမပေးဘူးအမြဲတမ်းသူ့ကိုစမ်းတယ်နော်ဘယ်တော့မှသူဟာအခြေအနေပြက်သွားတယ်လို့မရှိဘူး။ဒါသူလွယ်လွယ်ကူကူဖြတ်သန်းနေတာလားဆိုတော့မဟုတ်ပါဘူး။အရန်ခဲခဲရင်ရင်ဖြတ်သန်းနေတယ်။ဒါတိခဲရင်မသိမအောင်မြင်ဘူးလားဆိုတော့အောင်မြင်တယ်ဘာဖြစ်လို့အောင်မြင်တော့ဆိုတော့သူ့ရဲ့နောက်မှာပြင်းထန်တဲ့တွန်းအားကြီးရှိတယ်။အဲ့ဒါပါတော့ငါဒီတိုင်းကြီးမနေရင်တော့တေချာပေါက်ပရင်ဖြစ်ပြီးတော့ငရဲရောက်လိမ့်မယ်။ဒါကြောင့်ဒီကိစ္စကငါအောက်ဖြတ်လို့မဖြစ်ဘူးဆိုတဲ့ပြင်းထန်တဲ့ဆန္ဒသူ့မှာမရှိဘူးလား။ကြည့်အဲ့ဒါပဲဟုတ်လားအဲ့ဒီဇက်တော်ကိုပေးတဲ့ဘောတော်တို့အချင်းရလို့ရှိရင်နည်းနည်းလေးလံကြည့်ပါနော်အဲ့ဒါသူ့ရဲ့အသက်အရွယ်နဲ့လိုက်ပြီးတော့အမြဲတမ်းစမ်းတာကြောက်တဲ့လန်းတဲ့အရွယ်လေးမှနော်ကြောက်စရာကောင်းတာတွေနဲ့စမ်းတာပြောဒီအစွဲတွေပါတွေဖြတ်ထားတဲ့အရန်စီပြင်းတဲ့မွေကြီးတွေနဲ့သူ့ကိုလှုပ်ပေးပြီးတော့စမ်းတာရှိတယ်သ ဥမာပေါ်ဘတော်ရန်ရှိတော်တွေအများကြီးတွေကျန်တဲ့ကလေးတွေအကုန်ထွက်ပြေးတယ်သူထိုင်ထိုင်ထားတဲ့အတိုင်းထိုင်ထားတဲ့အိမ်တွေလုံးဝမပြည့်ဘူးနိုင်မွေကြီးကသူ့ကိုလာပတ်ပြီးတော့ပေါမလို့တယ်ကြောက်တဲ့ညွန့်တဲ့အမူအရာမပြားနော်မီးနဲ့စမ်းလာဆိုတော်တော်တောင်ကြောက်စရာကောင်းတယ်သူ့ရဲ့အိယာရဲ့အောက်မှာမီးမေပြူးမီးအိုးကင်းတွေထားပိုးလောင်ပြီးတော့ဒီကိုလုံးမှာအဖုတွေအကုန်ထွက်လာတယ်မလှုပ်ရလှုပ်လိုက်ရင်သူဟန်ဆောင်တာဘာလို့တိသွားမလဲနော်တရားဓမ္မလူဦးစင်းတို့နော်တရားထိုင်လို့တင်မပူတယ်ဆိုတာဘာပြောပါလားမဟုတ်လားခါလေးဦးစင်းကစဉ်းစားကြည့်နော်အကြီးဘူးတွေတောင်သူပေါက်လာနော်ချို့နှစ်တွေဆိုလို့ရှိရင်သူ့ကိုဒီကိုလုံးမှာတင်လဲကြီးတွေတုတ်ပြီးတော့နော်ပေါ်ရက်စိတ်တွင်းတွေဘာတွေရှိတဲ့နာမှာချရလို့ပြောတယ်အဲ့ဝစီတွေဘာတွေအကုန်တက်တက်ကြိုက်တာအကုန်ရဲပလောင်းလာနေအောင်သူ့ကိုကြိုက်တာအဲ့ဒါသူမလုံဘူးဒီတိုင်းနေအမောင်ထဲမှာထားပြီးတော့မီးမယ်ပြူးတွေတခါတည်းအိုးထဲမှာအိတ်ခက်ကတော့အခုလိုလျှက်စမီရှိရင်တော့ခလုတ်နှိပ်ပြီးတော့လင်းသွားအောင်လှုပ်လိုက်မှလန့်သွားအောင်လှုပ်တာအိုးထဲမှာမီးတွေကုန်ထွန်းထားပြီးတော့ပေါင်မဲနေတာကရုတ်တရက်တခါတည်းဖွင့်ပြလင်းထိန်သွားတုံလှုပ်သလားလို့သူ့ကိုကြည့်တာနေရာပြောင်းသလားပြင်သလားဒါကိုကြည့်တာသူလုံးဝပြောင်းလို့ပြင်လို့မရဘူးနော်ထထတဲ့အတိုင်းနေရတော်တော်အံ့ဩစရာကောင်းတယ်အဲ့ဒီဇက်တော်ထဲမှာဟုတ်လားအဲ့ဒါဦးရှင်တို့အော်အရွယ်လေးရလာလို့လှကျင်ပကျင်တဲ့အရွယ်ရောက်တော့ဘာနဲ့စမ်းလို့ဆိုတော့ပကျင်ကြီးကျင်ကြီးရစပြီးတော့သူများကတုတ်တင်ပေးရတာကိုသူ့အဲ့ဒီရွယ်ကြတော့သူ့ဘယ်မှာတုတ်တင်မပေးတော့မင်းမှာခြေလဲအကောင်လဲလဲအကောင်မင်းဟန်ဆောင်နေတယ်ဆိုတာတို့သိတယ်ဒါကြောင့်မင်းကမင်းသားနေတော့ဆိုတော့ပြစ်ထားတာအဲ့ဒါရင်တလောင်းလောင်းနဲ့ပိုးလောက်တွေပါတယ်တောင်ကြားတယ်လို့ပြောတယ်အဲ့ဒီကျင်ကြီးကျင်ကြီးအပုတ်တွေထဲမှာဒီတိုင်းပဲနေနေတာတော်တော်အံ့ဩစရာကောင်းတဲ့သူရဲ့စောက်တည်နိုင်မှုပေါ့နော်ဒါဘာကြောင့်အဲ့လိုယက်တည်နိုင်တာလို့မေးရင်နောက်ွယ်မှာပြင်းထန်တဲ့ဆန္ဒရှိနေတယ်ရောအဲ့ဒီဆန္ဒရဲ့တွန်းအားနဲ့သူယက်တည်ပြီးတော့နေနိုင်တာဟုတ်ရဲ့လားအဲ့ဒါနဲ့နောက်ဆုံးဦးဇင်းတို့နော်အရွယ်ရောက်လာတဲ့ခါကျတော့အမျိုးသမီးတွေနဲ့ကိုယ်ရာမှာလှုပ်ပြီးတော့ဆန်းတာအဲ့ဒီကိစ္စကိုကြတော့ဘုရားလုံးကသူအဋိဋ္ဌာန်နဲ့ကိုအောင်မြင်အောင်ကြိုးစားရတယ်သူရှက်လက်ရှက်တယ်ပေါ့ရှက်တယ်ဆိုတော့ဘာလို့ရှက်တုံးကျတော့အဲ့ဒီကိစ္စကြမှာကျိုးပေါက်သွားလို့ရှိရင်16နှစ်လုံးလုံးအောင့်အေးခဲ့ပြီးတော့မှကျိုးပေါက်သွားမယ်ဆိုရင်နောင်လာနောက်သားတွေကတီမီမင်းသား16နှစ်လုံးအောင့်အေးခဲ့ပြီမလို့ဒီကိစ္စနဲ့ပတ်သက်လာရင်တော့မရပါဘူးကွာလို့အပြောခံရမှာကိုသူအယမ်းရှက်တယ်ဟုတ်လားပြီးတော့သူအဲ့လိုဖြစ်သွားလို့ရှိရင်ဟာဒီကိစ္စကတီမီရလို့ပုံကမျိုးတောင်မရတာတို့လိုလူတွေဘယ်ရမလို့လို့နောင်လူတွေဥကျိုးသွားမှလည်းသူစိုးတယ်တဲ့အဲ့ဒါလည်းသူကြည့်အဲ့ဒီအချက်တွေနဲ့သူ့စိတ်ကိုသူကြားကန်တောင်တင်းခိုင်မအောင်ကျိုးစားလာနော်အဲ့ဒါမြို့သမီးတွေကတ်လာတဲ့ခါကျတော့သူဘလို့အဋိဌာန်တော့ဆိုတော့ငါးစီကနေပြီးတော့နူးညံ့တဲ့အတွေ့အထိကိုမရပါစေတည်းလို့သူအဋိဌာန်ပြီးတော့အသက်ကိုမရှူဘဲနဲ့အောင့်တန်းလာထိလိုက်တဲ့ခါကျတော့အေးဆက်ကြမ်းတမ်းနေတော့တွေ့တော့ဘလူးဘလူးဆိုတော့အကုန်ထွက်ပြေးကြတယ်လို့ရှိတယ်အဲ့ဒီမှာသူအောင်မြင်သွားတယ်ဟောနော်အဲ့ဒီမှာဦးကျင်းတို့စမ်းနေရတဲ့ကုန်ပြီဆိုတော့မှပင်ကြီးကဘာဆက်လို့မှမသိတော့မုံမတင်တာပတိတွေကနောက်တိုင်းပြည်အတွက်များစွာအနေရှိနိုင်တဲ့ရှုပြီးတော့သူ့ကိုနောက်အရှင်လက်လက်မြုပ်နှံဖို့အကြံပေးလို့ပင်ကြီးကအဲ့လိုဆိုလို့ရှိရင်တုတ်တန်ထုတ်ပြီးတော့မြုပ်စီဆိုတော့အမိန်ချအဲ့ဒီမှာပြဿနာအကြီးကျယ်တက်တာအဲ့ဒီကြတော့မှသူ့အတွက်ကြော်ဖြတ်ဖို့အခက်အခဲစတဲ့ခုကအဲ့ဒီမှာတွေ့တာအဲ့ဒါကဘာလို့ဆိုတော့သူ့အလွန်ချစ်မြတ်နိုးရတဲ့သူ့ရဲ့မေတော်ကြီးသတိမေ့ပြီးတော့လဲသွားတယ်သူ့တုတ်တန်ကိုခေါ်သွားပြီဆိုတဲ့အချိန်မှာသတိမေ့ပြီးတော့လဲတယ်အဲ့မှာငါစကားပြောလိုက်ရမလားလို့တစ်ချက်အဲ့ဒီမှာသူတွေ့ဝေးသွားတယ်ကွာကျန်တဲ့ကိစ္စတုန်းကသူအဲ့လိုတစ်ခါမှမစဉ်းစားခဲ့ဘူးသူ့အမေအဲ့လိုဖြစ်ပြီးဆိုတော့သူဘလို့မှသူ့စိတ်ထဲမှာစောက်တီလို့မင်းရအဲ့ဒါနဲ့ငါစကားပြောလိုက်မှနဲ့တူတယ်မပြန်ပြီးတော့သူညံနဲ့သိမ့်ရှိနိုင်နေတယ်ပါစိမ့်သိအောင်ဆိုနော်မေတော်ဟာဒီလောက်နဲ့တော့မတည်နိုင်ဘူးတကယ်လို့ငါစကားပြောလိုက်ရင်16နှစ်လုံးလုံးငါအောက်ဤသိခံခဲ့တာတွေလည်းကဖြစ်တော့မယ်ဒါကြောင့်မလို့ငါရဲ့အကျံအောင်မတာလဲမေတော်ရဲ့အကျိုးတိုင်းသူပြည်သားတွေရဲ့အကျိုးကိုငါပြည်ပြည်ဝဝဆောင်ရွက်မယ်။ဂိုင်ခုချင်းတော့အောင်ဤပြီးတော့ပဲနေလိုက်အောင်မယ်ဆိုတော့ယထာဘောကိုတက်လိုက်သွား။ဒါမေတော်ကတော့သတိမေ့ပြီးတော့နေရတယ်။ဒါသူ့ရဲ့ဆုံးဖြတ်ချက်မှန်ကန်မှုပေါ့နော်။မှန်မှန်ကန်ကန်တွေးနိုင်မှုတွေလည်းပါတော့။အဲ့ဒါနဲ့သုတ်တန်ရောက်ပြီးဆိုတော့သုတ်တန်ရောက်သွားတာမဟုတ်ဘူး။သူ့ရဲ့ဘုံကံပေါ့နော်။မင်္ဂလာမရှိတဲ့ယထာဘောမှာတင်ပြီးတော့မင်္ဂလာမရှိတဲ့တကားဘောကနေမင်္ဂလာမရှိတဲ့အရက်ဒေသမှာမြုပ်နှံရမယ်လို့အမိန်ပေးလိုက်တော့လည်းပဲမင်္ဂလာရှိတဲ့ယထာဘောမှာတင်ပြီးတော့မင်္ဂလာရှိတဲ့အပေါက်ကနေထွက်ပြီးတော့မင်္ဂလာရှိတဲ့အရက်ဒေသကိုရောက်သွားဟုတ်လားအကုန်လုံးလှည့်စားမှုတွေရှိနော်အဲ့ဒါနဲ့ဟောတော့သူ့နန္ဒာကသူ့ကိုမြုပ်နှံဖို့တွင်းတူးတော့သ ူအဲ့ဒီမှာအောင်မြင်သွားပြီသူ့ကိုတော့ထုတ်ပြီးတော့မြုပ်ဖို့လှုပ်လိုက်ပြီးဆိုမှတော့ तू ပြန်ပြီးတော့တိုင်းပြည်ကိုလှည့်တဲ့အကြောင်းမရှိတော့ဘူးအဲ့ဒီဆန္ဒကအထွတ်အထိပ်အဲ့ဒီကြမှာ तू ပြည်ဝသွားအဲ့ဒီမှာ तू တကယ်လို့သူ့နန္ဒကငါ့ကိုအတင်းအကျပ်မြေကြီးထဲမြန်ထည့်ရင်သူ့ကိုငါပြန်ပြီးတော့တော့တိုက်ခိုက်နိုင်တဲ့စွမ်းရည်ရှိပါမလားလို့သူ့ကို तू တန်လျာဖြစ်တယ်အဲ့ဒါနဲ့ तू စမ်းကြည့်ဟိုအတွင်းထဲမှာမြေကြီးထဲမှာတွင်းတူးနေတာအဲ့ဒါ तू ကယထာဘဝရှင်ဆင်းပြီးတော့အဲ့ဒီမှာအဝတ်စားတွေကောင်းအောင်ဝတ်ပြီးတော့အဲ့ဒီယထာကိုဥဝနေပြီးတော့လက်နဲ့ကင်မြောက်တယ်တဲ့ तू လက်တစ်ဖက်ထဲနဲ့မြောက်လို့ရတယ်လို့ဆိုတယ်အာစွမ်းလည်းအလွန်ကြီးတယ်ဩအဲ့ဒါနဲ့သူ့နန္ဒာကိုကောင်းကောင်းရှင်လို့ရတယ်ဆိုတော့ तू သိတယ်အဲ့ဒါနဲ့ကျွန်းတို့ခန်းဝါးကနေရက်ပြီးတော့စကားပြောတယ်ဘာအတွက်ဒီကျွင်းကြီးတူးနေတာတော့အာတို့တန်းကြီးမှာအလွန်ထိုင်းအားတယ်စက်သေးမင်္ဂလာရှိတယ်မင်းသားရှိတယ်အဲ့ဒီကောင်ကိုမြုပ်နှံဖို့တွင်တူတာအာအဲ့ဒါမင်းရဲ့ကျေးဇူးရှင်ရဲ့သားမဟုတ်လားကိုကျေးဇူးရှင်ရဲ့သားကိုမြည်ကြီးတဲ့တူပြီးတော့မြုပ်မယ်ဆိုတော့မင်းကကျေးဇူးကန်းတဲ့လူတယောက်ဖြစ်မယ်နဲ့တူတယ်အဲ့ဒါနဲ့ तू မော့ကြည့်မမတ်မိဘူးနော်နောက်ဆုံးတော့ပြောရရင်တော့သူ့ကိုမတ်မိသွားတယ်အဲ့ဒီမှာပဲဝန်တာအားရနော်တန်းကြီးကိုပြန်လိုက်ဖို့ခေါ်တော့မမပြန်ဘူးဒါမှလို့မင်းตัวอะไรไม่เปลี่ยนมุหลุดตาตุนันนาก็เปลี่ยนไม่สีกูไม่ชื่อตัวตะคาแท้ยะติวิบไปแล้วมาเอลุสิรู้สิยังดีตะดินสกาโกเมรอคะเมรอไม่ย่ารอถ้าจังตั้วไปแล้วตะดินไปจีโลค้านไล่ดอนอกดอပြောอ่ะยังดอตู้เยสานาทัตตันมุจูซาอัฐมุอ่ะอลนเตยามาจี้เจเดอาจูอเม็ดโกยาชีเดเมรอคะเมรอไล่ลาไปแล้วปฏิเสธดอเลก็อาเจตวนပြောอ่ะยังลนค้องมาไอ้มาตาบาเนี่ยอกอฉีฉาပြောได้อกันนี่ก็อลนมาอเนตาบาเลยနော်အချီချာပြောကြတယ်။နောက်တော့ဘင်ရောမေတော်ခမဲတော်အကုန်လုံးပေါ်လေ။နောက်ရည်သေးဝကြ။နောက်ခုနှစ်ပြည်တော်မှာရှိတဲ့မင်းနေမူမတေနာပတိတွေ။နောက်အတိုင်းပြည်မှာနော်စွန်းစွန်းတည်းမှာလုံနိုင်တဲ့ပုံကိုယ်တွေမှန်တယ်မြ။အရီတိမိယရှင်ရဲ့သေးရဲ့တပည့်တွေကြီးဖြစ်တယ်လို့ဆိုတယ်။သူကလည်းဇံဘိညာရပြီးတော့နောက်တပည့်လာခံပြီးတော့အချင်းမြတ်ကိုကျင့်ကြတဲ့ပုံကိုယ်တွေကိုနော်စိတ်ကိုစိတ်နဲ့ကြည့်ပြီးတော့နော်ဘလို့စိတ်တွေကူးနေတယ်ဆိုတော့လက်တွေညွန်ပြပြီးတော့မှသင်ကြားနိုင်တယ်လို့ဆိုရတယ်။နော်လွန်အောင်ဩစရာကောင်းတဲ့လောကကြီးရဲ့အကျိုးစီးပွားကိုဆောင်ရွက်သွားနိုင်ကြောင်းကိုထင်ရှားပြတယ်ဇတ်တော်တစ်ပုဒ်ကိုနော်။အဲ့တော့ပြောချင်တာကစန္ဒတကယ်ထက်သန်ပြီဆိုလို့ရှိရင်မပြီးစီးဘူးဆိုတာမရှိဘူးဆိုတာကိုပြောတာ။ဟုတ်လား။ဒါမျိုးကိုပါခေါ်တော့စန္ဒိတိပတ်ပြီးစီးခြင်းရဲ့အခြေခံကြောင်းတရား။စန္ဒိတိပတ်ပြီးတော့ဘာလာတော့ဝိရိယတိပတ်နော်ဝိရိယဆိုတာမနေ့ကပြောခဲ့တဲ့ဝိရိယပါပဲ။နော်မကောင်းတာတွေကိုဖေရှားနိုင်ဖို့မကောင်းတာတွေထပ်ဖြစ်မလာဖို့ကြိုးစားတဲ့ဝိရိယမျိုးကောင်းတာတွေဖြစ်လာဖို့ကောင်းတာတွေဖြစ်လာတဲ့အခါမှာလည်းပဲတိုးတက်ခိုင်မြဲလာအောင်ကြိုးစားတဲ့ဝိရိယမျိုးတမမတာလုံးလာဝိရိယမနေ့ကလေးမျိုးပြောဘူးလားပြောတယ်တော့ဘယ်တိုင်းဓာတ်ရှိရမှာလဲလို့မေးရင်အရေးအကျော်အယိုးကျွင်းကျင်ကျွင်းပါစေအသာအသွေးခန့်ကျင်ကန့်သွားပါစေလို့လို့သာရနိုင်မယ်မှန်ရင်သေးကြရင်မရမချင်းဘယ်တော့မှအလျှော်ဘူးဆိုတဲ့လုံလဝရိယမျိုးအဲ့ဒီလုံလဝရိယရှိမယ်ဆိုလို့ရှိရင်လည်းပဲပြီးစီးအောင်မြင်မှာတေချာဖို့ဖြစ်တဲ့အတွက်ကြောင့်အဲ့ဒီလိုဝရိယမျိုးကိုလည်းဘာလို့ခေါ်တော့အဋ္ဌိပတ္တရာလို့ခေါ်တယ်ဝရိယိဋ္ဌိပတ်ပေါ့ပေါင်းလိုက်တာနော်ဝရိယရဲ့အဋ္ဌိရဲ့ပါဒရဲ့စကားသုံးလုံးအဲ့ဒါကိုဘယ်လိုပြောတော့ဝရိယိဋ္ဌိပတ်လို့ပြောတယ်နော်အဲ့တော့ဒီနေ့မှာဝရိယအရာမှာတော့ကျန်ကနေထဲမှာနော်အဋ္ဌိပတ္တတဲ့ဝရိယနဲ့ပတ်သက်ပြီးတော့အမျိုးမျိုးနော်သတ္တိတာရကလေးတွေပြပြီးတော့မပြောတာလေးတွေရှိတယ်။အဲ့ဒီမှာဦးဇင်းတို့ပြောချင်တာကနော်ဝရိယအရာမှာတရားထုတ်ကြတဲ့ပုံစံတွေအတွက်နော်စန္ဒမူနာယူစရာကောင်းတဲ့ရသော်ဖျားလက်ထက်ကအဖြစ်ပြက်လေးတစ်ခုကပါလဲဆိုတော့နော်သက္ခုပါလမထေမြတ်ကြီးရဲ့အကြောင်းဟာအလွန်ပြောစရာကောင်းတယ်ပေါ့။နော်သက္ခုပါလမထေအကြောင်းဆိုတာညာတော်ဖြစ်တော့အထိုက်လျောက်ကြားဖို့ထားကြပြီးသားဖြစ်မယ်။သူရမူရင်နာမည်ကမဟာပါလသူမှညီတယောက်ရှိတယ်ဆူလာပါလဆိုတော့နော်တတိသားတွေပါပဲအဲ့ဒါနောက်တော့အိမ်တော်ရဲ့သားကြသားတွေသမီးတွေနဲ့အိမ်မှာအုပ်ချုပ်ပြီးတော့နေရင်းနဲ့မြတ်စွာဘုရားပွင့်လာတဲ့ခါကျတော့မြတ်စွာဘုရားဒီကတရားဓမ္မကိုနားရတဲ့အတွက်ကြောင့်အဲ့ဒီမဟာပါလကညီကိုခွင့်ပန်ပြီးတော့ယဟန်ပြုတ်နော်ယဟန်ပြုတ်တော့အသက်ကနည်းနည်းကြီးနေပြီအဲ့ဒီတော့ကန္ဓာဒုဒ္ဒကိုငါဆောင်ရွက်နိုင်စွာမရှိတော့ဘူးဝိပဿနာဒုရကိုပဲကြိုးစားပြီးတော့ထမ်းဆောင်မယ်ဆိုပြီးတော့မြတ်စွာဘုရားကြီးကကမ္မဋ္ဌာန်းတရားတောင်းပြီးတော့နောက်ပါယဟန်နောက်60လောက်နဲ့သူရွာတူရဘက်ကိုထွက်သွားတာနော်အဲ့လိုထွက်သွားတဲ့အခါကျတော့ဝါဆိုကန်ဒီ ဒီရွာလူတွေကလည်းပဲတေးရန်တော်တွေကိုဝါဆိုလို့ရအောင်ចောင်းလေးတွေတပားနေចောင်းလေးတွေစောက်ပေးတာပေါ့အဲ့ဒါဝါဆိုမဲ့နေကြတဲ့ခါကျတော့အဲ့ဒီမဟာဗလာမတိကနောက်ပါရန်နေအားလုံးကိုခေါ်ပြီးတော့အာရှင်တို့တဲ့ဒီဝါတွင်3လ890မှာဘယ်လိုဣရိယာပုတ်မျိုးနဲ့နေမယ်လို့စဉ်းစားထားတုန်းတဲ့ဣရိယာပုတ်ကဘယ်နှမျိုးရှိတော့၄မျိုးရှိနော်သွားရထိုင်လျောင်းအဲ့တော့ရန်တော်တွေကတော့ရိုးရိုးပဲအဣရိယာပုတ်ကြီး၄ပါးနဲ့နေရမှာပေါ့ဗျာသွားရထိုင်လျောင်းအရှင်ဘုရားကဘယ်လိုဣရိယာပုတ်နဲ့နေမယ်လို့စဉ်းစားထားလို့မေးရတာတော့အဲ့တော့မဟာဗလာကဘာပြောဆိုတော့ငါကတော့သွားရထိုင်ဆိုတဲ့ဣရိယာပုတ်၃ပါးနဲ့ပဲနေမယ်တဲ့လျောင်းဆက်တဲ့ဣရိယာပုတ်ကိုငါပယ်လိုက်ပြီတဲ့မလျောင်းဆက်တော့ဘူးလျောင်းဆက်ခြင်းဟာပြင်းရည်ခြင်းရဲ့နော်အလွန်နီးကပ်တဲ့အကြောင်းတရားတစ်ခုဖြစ်တယ်လို့သူနားလည်ထားဟုတ်လားဒါကြောင့်တကယ်ကိုရေရဲတော့နဒီခန္ဓာရဲ့အကြောင်းကိုသိအောင်ဒလဇက်သေးနဲ့သူကြိုးစားမယ်ဆိုတဲ့အတိတ်ပဲ။သွားရထိုင်သုံးခုကိုပဲသူအသုံးပြုမယ်ပေါ့။တော့ခန္ဓာကိုယ်ကတကယ်တော့စက်ကြီးတစ်လုံးပဲနော်လေပတ်နေမှဟုတ်လားမလေပတ်ရင်မဖြစ်နိုင်တော့။တော့ကြီးတွေပါတွေတက်ပြီးတော့ပြဿနာဖြစ်နိုင်။နောက်အခုခေတ်ကသွားဆိုတဲ့ဣရိယာပုတ်ကိုတိတ်ပြီးတော့အသုံးမပြုတဲ့အတွက်ကြောင့်ခန္ဓာကိုယ်ကြီးကအမျိုးမျိုးနော်အညစ်အကြေးတွေတင်ပြီးတော့ယောဂါတွေအမျိုးမျိုးဖြစ်ကြတာဒီအပိုင်းလေးအများကြီးပါတယ်ဟုတ်လားအဲ့ဒါနဲ့ဦးဇင်းတို့ဝါရင်သုံးလသူနေရောအဲ့လိုနေရင်းနဲ့ဝါကောင်လလောက်ရောက်လာတဲ့အခါကျတော့သူ့ရဲ့အတိတ်ကံကနှိမ့်ဆက်လို့မျက်စိယောဂါစပြီးတော့ရတယ်တဲ့နော်အဲ့နေတဲ့ရီအိုးတွေကနေပြီးတော့အဲ့နေတဲ့နေရာကနေပေါ့ရီတွေတစိမ့်စိမ့်စီးနေတယ်လို့သူ့ရဲ့မျက်ရည်ကလည်းမျက်လုံးကလည်းတစိမ့်စိမ့်ထွက်တယ်တားလို့မရဘူးအော်ဇာနော်အဲ့ဒါနဲ့သူရွာထဲဆွမ်းကန်သွားတဲ့ခါကျမျက်လုံးကလည်းရဲပြီးတော့နေတော့ဆေးဆရာတောင်းနဲ့တွေ့တယ်အဲ့ဒီဆေးဆရာလည်းအလွန်ဆွမ်းပါရှင်ဗျာတဲ့ဘာမှအဆူရင်ကြောင်းကြမှုမရှိပါနဲ့တပီတော့ဆေးကအလွန်ဆွမ်းပါတယ်တပီတော့ဆေးကိုတစ်ခါခတ်လိုက်တာနဲ့ရှင်ဗျာပျောက်စေရမယ်ဒါပေမဲ့တခုတော့ရှိတယ်ဗျာနော်ဒီဆေးကမျက်စိထဲခတ်ရမှာမျက်လုံးထဲခတ်ရမှာမဟုတ်နှာခေါင်းထဲကိုထည့်ရမှာတဲ့နှာခေါင်းထဲကနေတစ်ချက်မျက်လုံးကြီးကိုရောင်းမယ်ပေါ့ဒါကြောင့်ရှင်ဘုရားနှာခေါင်းထဲကိုတော့ဝင်အောင်ထည့်ပါ။နော်မျက်စင်းခတ်လိုက်ရင်နှာခေါင်းထဲလည်းရောက်တယ်နော်။ဟိုတနေ့ကဦးဇင်းတို့မျက်စိနာလို့မျက်စင်းခတ်တာပါဇက်ထဲထိလာခါတယ်။အဲ့တော့သူဆက်နေတာပေါ့နော်။အဲ့တော့နှာခေါင်းထဲထည့်ရင်မျက်စိပြောက်တယ်ဆိုတော့အတန်တရားဖြစ်မှာဆိုလို့ပြောပြတာဟုတ်လား။အဲ့ဒါနဲ့သူကကြောင်းရောက်တဲ့အခါကျတော့နှာခေါင်းထဲကိုဆေးရည်ထည့်တယ်။ဒါပေမဲ့သူကလျောင်းဆက်တဲ့ဣရိယာပုတ်ကိုပယ်ထားတယ်ဒိဋ္ဌံပြုတ်ထားတယ်ဆိုတော့ထိုင်ရင်းနဲ့ပဲထည့်တယ်ကံကိုယ်တို့ကြည့်ထိုင်ပြီးတော့ထဲတယ်ဘယ်လိုလုပ်ဝင်ရမလဲမဝင်ဘူးအဝင်တဲ့အခါကျတော့စီးစွမ်းကမပြဘူးအဲ့ဒါနဲ့နောက်နေ့ရောက်တဲ့အခါကျတော့မျက်လုံးကဒီတိုင်းပဲမပြောင်းအပြောက်တော့စီးစရာအရှင်ဘုရားတပည့်တော်စီးရတော့ခါတိုင်းတစ်ခါထဲလိုက်ရင်ပြောက်တယ်ရှင်ဘုရားဘယ်လိုများထဲလဲမသိဘူးရှင်ဘုရားဘယ်လိုထဲတာတော့မေးတယ်မပြောဘူးဘယ်တော့မေးလို့မှမပြောဘူးဒီတိုင်းပဲစိတ်စိတ်ပဲနေတယ်အဲ့ဒါနဲ့စီးစရာအတန်တရားဖြစ်ပြီးတော့ကြောင်းကိုသွားကြည့်သွားကြည့်တဲ့အခါကျတော့လျောင်းဆက်တဲ့နေရာကိုမတွေ့ရဘူး။ဈေးညံသွားတဲ့နေရာ၊ထိုင်တဲ့နေရာ၊ရက်တဲ့နေရာဒါပဲတွေ့တယ်။အိတ်တဲ့နေရာမတွေ့ဘူး။အဲ့တော့တေချာပေါက်ဒီမတီဟာထိုင်ရက်နဲ့ထဲ့တာ။အဲ့ဒါနဲ့ရှင်ဗျာ။ကမ္မထန်တရားဆိုတာမြတ်မြတ်တတာကျင့်သုံးသင့်ပါလေ။ဟဲ့၊သူကတော့တရားဟောရင်နော်။ဒါကြောင့်မလို့ရှင်ဗျာ။ဆေးကိုလျောင်းဆက်ပြီးတော့ခတ်တော်မူပါ။အဲ့လိုပြောတဲ့အခါကျတော့သူအားနာပြီးတော့ဘာပြန်ပြောတုံဆိုတော့မတင်မြတ်ကတကကြီးတဲ့အဲ့ဒါလို့ဆိုရင်တင်ပြန်လိုက်ဦးတဲ့ငါတိုင်မင်းလိုက်ဦးမေတဲ့နော်အစည်းကိုလျောင်းဆက်ပြီးတော့ခတ်တဲ့မခတ်တဲ့ဘာလို့လိုက်ဦးမလဲတိုင်မင်းလိုက်ဦးမေတဲ့ဘယ်သူနဲ့တိုင်မင်းမှာတော့ဆိုတော့သူ့မှာတိုင်မင်းသာတိပြန်လူတရားမှမရှိဘူးအဲ့ဒီရွာမှာရွှေမျိုးလည်းမရှိဘူးတိရလည်းမရှိဘူးအရှိတော့ရဟန်းတွေဆိုတာကများသောအားဖြင့်နော်ကောင်းငင်ကိုလက်နဲ့ရမ်းလိုက်ရင်ဘာနဲ့မှမထိခိုက်တယ်လို့မျိုးနော်ယဉ်ပြီးတဲ့တကကတော့မှထားတယ်ဆိုတာမရှိဘူးနော်မိုးဘဝလာမင်းကြီးဟာအလင်းရောင်နဲ့အေးဓာတ်ကိုပဲပေးမယ်။ဘယ်သူနဲ့မှထိဆက်တယ်ဆိုတာမရှိဘူး။နော်။ဒါသူ့မှာတိုင်ပင်စရာဘယ်သူမှမရှိဘူး။အဲ့တော့ဘယ်သူနဲ့တိုင်ပင်လို့ဆိုတော့သူ့ကိုသူပဲတိုင်ပင်နေရတဲ့။ယဟန်နေနဲ့လည်းမတိုင်ပင်ဘူးနော်။သူ့ကိုသူပဲတိုင်ပင်တယ်။ဘလို့တိုင်ပင်လို့ဆိုတော့သူ့ရဲ့ငယ်နမေလေးကပါဠိတ။အဲ့လိုပါဠိတလို့ခေါ်ခေါ်ပြီးတော့သူကတိုင်ပင်တာ။အရှင်ပါဠိတ။ကိုမျက်လုံးကတော့ပြဿနာရှားလာပြီရော။ဒါမျက်လုံးပဲယူမလားတူတော်ကောင်းတရားကိုပဲရအောင်စူးစမ်းပြီးတော့ယူမလားမျက်လုံးဆိုတာကတော့တဲ့ဖြတ်တန်းခဲ့တဲ့ဒီတန်တရားတစ်လျှောက်လုံးမှာရတဲ့ခန္ဓာတိုင်းမှာမျက်လုံးတွေကတော့ပါလာတာကြီးပါပဲတဲ့ဟုတ်လားမျက်လုံးရဖို့ကမခဲရင်ဘူးတူတော်ကောင်းတရားရဖို့ကတော့တိတ်ပြီးတော့မလွယ်ဘူး တကယ်ဆိုလို့ရှိရင်ဒီမျက်လုံးတွေပျက်စီးခဲ့တဲ့အနေအထားကိုသဗ္ဗညုမြတ်စွာဘုရားတောင်ဘယ်နှလုံးပျက်စီးခဲ့ပြီဘယ်နှလုံးပျက်စီးခဲ့ပြီလို့ပိုင်းဖြတ်လို့မရနိုင်ဘူးတဲ့ဒါကြောင့်မျက်လုံးပျက်စီးတာသိပ်ပြီးတော့ထူးဆန်းတဲ့ကိစ္စလဲမဟုတ်ဘူးလို့သူကဆိုလိုတာနော်သူတိုင်ပင်ပုံလေးကိုပြောပြတာကအရင်ရေရတော့ဦးဇင်းတို့နဲ့တော့လားလားမှမဆိုင်ဘူးပေါ့နော်ဒကာကြီးတို့မကြီးတို့နဲ့ရောဆိုင်လားတော့မသိဟမ်စဉ်းစားကြည့်နော်မျက်လုံးတွေတော့ရခဲ့ပေါင်းလဲများလာပြီပြက်ခဲ့ပေါင်းလဲများလာပြီရလို့လဲသိမ့်မထူဘူးပြက်လို့လဲသိမ့်မထူဘူးဆိုတဲ့အမြင်မျိုးပြောတာဟုတ်လားတတော်ကောင်းတရားရခြင်းမရခြင်းကသာလင်တကယ်ကြီးကျယ်တဲ့ခြားနာမှုဖြစ်တယ်ဆိုတော့ပြောတာဟုတ်လားဒါကြောင့်မလို့တတော်ကောင်းတရားကိုပဲယူလိုက်တဲ့မျက်လုံးကိုမယူနဲ့တဲ့ဒါဘယ်သူနဲ့မယူတိုင်းမင်းလားသူနဲ့သူနဲ့တိုင်းမင်းနေတာဟုတ်လားနော်အဲ့လိုတိုင်းမင်းပြီးတော့သူ့ကိုယ်သူဆုံးမတဲ့ဂါထာလေးသုံးပုဒ်ရွတ်တယ်ဗျအဲ့ဒီမှသူပါရွတ်တုံဆိုတော့အရှင်ပါဠိတာတဲ့ဟောဒီမျက်လုံးတွေနားတွေဆုပ်ယုပ်ခြင်းဆုပ်ယုပ်သွားပါစေတကိုယ်လုံးဆုပ်ယုပ်ခြင်းဆုပ်ယုပ်သွားပါစေသင်ဟာအဘဲကြောင့်မေးလျော့၍နေအံ့ဤဒါတကားထားအရှင်ပါဠိတာတဲ့မျက်လုံးတွေနားတွေဆွေးမြေ့ခြင်းဆွေးမြေ့သွားပါစေတကိုယ်လုံးဆွေးမြေ့ခြင်းဆွေးမြေ့သွားပါစေသင်ဟာအဘဲကြောင့်မေးလျော့၍နေအံ့ဤတဲ့ဟုတ်လားနောက်တကားထားဘာပြောလဲအရှင်ပါဠိတာတဲ့မျက်လုံးတွေနားတွေကွဲပြက်ခြင်းကွဲပြက်သွားပါစေသင်ဟာဘဲကြောင့်မေလျော်၍နေရအံ့ဤတဲ့။ဘာတွေဘလိုပဲပျက်စီးပျက်စီးနေနေအပမာဒဆိုတာတွေကိုတော့မပျက်စီးနေနဲ့လို့သူကအဲ့လိုမျိုးဆိုလိုတာအလွန်နှစ်သားရှိတဲ့စကားတွေလို့ပြောနိုင်မလားဗျာ။ဟုတ်တယ်နော်။အဲ့ဒါနဲ့သူနောက်နေ့တော့ဆုံးကန်သွားမျက်လုံးရောကြီးရောဒီတိုင်းပဲ။တော့စီးစရာကအရှင်ဗျာအိပ်ပြီးတော့ခက်ခဲရလား။မျက်လုံးကြီးရတာလည်းအရှင်ဗျာအိပ်ပြီးတော့ခက်ခဲရမတူဘူး။ဘာမှမပြောဘူးသူကဒီတိုင်းပဲ။အဲ့ဒီတော့စည်းစရာပါပြောလို့ဆိုတော့အရှင်ဘုရားတဲ့တပည့်တော်နဲ့ဆေးကုနေတယ်လို့ဘယ်သူမှမပြောပါနဲ့တပည့်တော်လည်းအရှင်ဘုရားကိုဆေးကုနေတယ်လို့မပြောတော့ပါဘူးသူနာမည်ပြက်မှာဆိုလို့ဒါကြောင့်အရှင်ဘုရားကိုဒီနေ့အစားပြီးတော့တပည့်တော်နဲ့ပတ်သက်တယ်လို့မအောင်မေ့တော့ပါဘူးလို့အဲ့လိုမျိုးရှောက်တဲ့အခါကျတော့သူလည်းထိတ်လန့်သွားတယ်မထေမြတ်ကအဲ့ဒါနဲ့ကြောင်းရောက်တဲ့အခါကျတော့အရှင်ပါဠိတာသူကသူပြောပြန်တာနော်တင့်ကိုစည်းစရာကလက်လွတ်သွားပြီအဲ့တော့သေမင်းကလည်းတင့်ကိုစင်းမှတ်သွားပြီလို့ဆိုနိုင်တယ်ဒါကြောင့်မို့လို့သင်ဟာဘလို့အကြောင်းကြောင့်မေးမေးရော့ရော့နေချင်းကထိုက်တံမလဲလို့သူ့သူအဲ့လိုပြောပြီးတော့အဲ့ဒီညမှာသူအပြင်းထန်ကြိုးစားတယ်အဲ့ဒါညအတန်းကောင်းရံရောက်ပြီဆိုတော့တဲ့မျက်လုံးနဲ့ကိလေသာဟာမရှိမနှောင်းတပြိုင်တည်းထဲလို့လို့ကွဲပြတ်သွားကြတယ်တဲ့။နောက်မျက်လုံးလည်းပျက်စီးသွားတယ်။ကိလေသာအတိုက်အမြုံအားလုံးလည်းပဲတခါတည်းပျက်စီးသွားတယ်။အနုတေယသဘောပါပျက်စီးသွားတယ်။ကိလေသာလည်းမရှိတော့။ယဟန္တာလည်းဖြစ်သွားတယ်မျက်လုံးလည်းပြတ်သွားတယ်ပေါ့ဆိုလိုတာ။ဟုတ်လား။အဲ့ဒါနဲ့သူဝမ်းမြောက်ဝမ်းသာပဲအလုံးပြီးဆုံးသွားပြီပြီးစီခြင်းအောင်မြင်ခြင်းရဲ့အကြောင်းတရားအခြေခံကဘာလဲလို့မင်းသူ့ဘဝအနေအထားကိုစီသိကြည့်ရင်တော့ဘာကိုတွေးရမလဲလုံလဝရိယပေါ့နော်တွေးကြုံနေရတဲ့အခက်အခဲတွေကသူ့ရဲ့ဝရိယကိုမရပ်တန့်စေနိုင်ဘူးနော်မျက်လုံးပျက်စီးမယ်သူဘယ်လောက်ထိတောင်သူပြောတာလဲနော်တကူလုံးပျက်စီးခြင်းပျက်စီးပါစေဘယ်နှကြောင့်မေလျော်၍နေရအံ့ဤဝရိယတော့သူဘယ်လိုမှမလျှော်ဘူးဆိုတဲ့အဓိပ္ပာယ်ပေါ့နော်တို့ဒါကဘာလဲလို့မေးရင်ရရှိမဲ့အနေအထားရဲ့တန်ဖို့ကိုလည်းပဲသူတို့ဘလောက်နားလေထားလဲဆိုတာပေါ်မှာလည်းဘလောက်ယုံကြည်ထားလဲဆိုတာပေါ်မှာလည်းမူမတည်ဘူးလားဥတည်ရဲ့နော်အရန်ကြိုးစားအထုတ်မှုအဲ့ဒီလိုဝရိယမျိုးကိုဘာလို့ခေါ်တော့ဝီရိယတိပတ်သိကြတဲ့ဒီလောက်တာထက်တန်လို့ရတော့စောစောစီးစီးကိုပဲပြီးစီးသွားမယ်ဟုတ်တယ်မဟုတ်လားစောစီးစီးပြီးစီးမယ်နော်အဲ့တော့ပြီးစီးခြင်းရဲ့အခြေခံအကြောင်းတရား၄ပါးတည်းကနှစ်ပါးရှိတာနော်စန္ဒယင်ဝိရိယရဲ့နောက်တတိယဘာပြောတော့ဆိုတော့စိတ်နော်စိတ်ဒိဋ္ဌိပတ်ဒီမှာစိတ်ဆိုတာကစိတ်ဝင်စားမှုထက်တန်တာကိုပြောတာကိုဖြစ်ခြင်းနဲ့ကိုရခြင်းနဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကိုပြီးကြီးခြင်းနဲ့ပတ်သက်ပြီးတော့အလွန်အကျူးအထူးစိတ်ဝင်စားတော့လေဒီစိတ်စားလေဒီစိတ်တခြားဘယ်ຢာကမှသူ့ကိုစိတ်ဝင်စားစေနိုင်ဘူးဘာဘုမလဲစိတ်ဝင်စားဖို့ဒါမှဒါပဲဟုတ်လားအဲ့ဒါကိုလေဒီဆိုဘုရားကြီးကဘလို့ရေးပြတော့ဆိုတော့သွားလို့သွားရမှမသိတယ်။လာလို့လာရမှမသိတယ်။ဘာမြင်လို့မြင်မှမသိတယ်။စိတ်ထဲမှာအဲ့ဒါကပဲလွှမ်းမိုးနေ။အိတ်လို့အိတ်ရမှမသိတယ်။စားလို့စားရမှမသိတယ်။စားလို့မိန်းနာတွေမမိန်းနာတွေအိတ်လို့ပြောတာတွေမပြောတာတွေသူမသိဘူး။သူသိတာပါတော့သူစိတ်ထဲမှာအဲ့ဒီသူရချင်းတဲ့ကိစ္စပဲစိတ်ဝင်စားနေတယ်တဲ့။အဲ့ဒါကိုဆရာကြီးကအဂိယဆရာနဲ့ဥမာပေးတယ်။နောက်တချို့အဂိယတကယ်ဝါသနာပါပြီဆိုလို့ရှိရင်လေနော်။ဒါပဲစဉ်းစားနေတာလေသူတို့ကအရွှေပြည့်ငွေပြည့်ကြံတာပေါ့နော်လူပုံပြည့်ပြီးတော့ဘလို့ပဲနေနေဘာဒီဘလို့ပဲပျက်စီးနေနေသူကအဲ့ဒါမှအဲ့ဒါပဲဟုတ်လားအဲ့လိုပဲတရားသမားတို့အရှင်တို့တွေကိုရခြင်းတဲ့ကိစ္စကိုပြီးစီးခြင်းတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တကယ်သာအဲ့ဒါလောက် နော်စိတ်ပါလက်ပါရှိပြီးတော့စိတ်ဝင်စားမှုထက်သန်ပဲဆိုရင်သူလည်းပဲပြီးကြီးချင်းရဲ့အခြေခံအကြောင်းတရားဟုတ်တာပေါ့ဒါကနည်းနည်းနားလည်ဖို့တော့ခက်တယ်ဒါပေမဲ့ဦးဇင်းစဉ်းစားကြည့်တယ်ပေါ့နော်အရာရာစိတ်ကခေါင်းဆောင်တာအိုးဟုတ်လားစိတ်ကဒါပဲဝင်စားတယ်ဆိုရင်စိတ်ကအဲ့ဒီဘက်ပဲဆွဲသွားမှာပဲလေဟုတ်တယ်မဟုတ်လားသူစိတ်ဝင်စားတဲ့ဘက်ကိုပဲသူကဆွဲသွားမှာပဲတွေးရင်လည်းသူစိတ်ဝင်စားတာကိုပဲဥတည်ပြီးတော့တွေးမှာပဲလှုပ်ရင်လည်းအဲ့ဒါကိုပဲဥတည်ပြီးတော့လှုပ်မှာပဲစိတ်ကဓမ္မတာဖြစ်နေပြီအချိန်မှာတော့ဘယ်မှာဝင်တိုးလို့မရတော့ဟုတ်လားဒါကြောင့်ဒကာဓမ္မတို့ဦးရှင်တို့စိတ်အားထက်သန်မှုဆိုတာလည်းရှိဖို့မလိုဘူးလားလိုတယ်နော်ဒါကိုရသလားမရဘူးလားဆိုတာကိုဘယ်လောက်စိတ်ဝင်စားလဲစိတ်ဝင်စားဘူးလဲဆိုတာပေါ်မှာအများကြီးမူတည်တယ်ဟုတ်ရဲ့လားဒါကြောင့်ကိစ္စတစ်ခုအထွတ်အထိပ်ရောက်တယ်နော်လုပ်ငန်းဆိုင်ရာတခုအထုတ်ထိပ်ရောက်တဲ့အောင်မြင်ရတယ်ဆိုတာအဲ့ဒီပုံကိုတည်းကအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့သူတို့ဘဝတစ်လျှောက်လုံးစိတ်ကိုဘာလို့တော့ယဉ်နီးမြုံနံထားဒီစိတ်ပဲရှိတယ်သူတို့မှာနော်တစိတ်ထဲတစ်ချောင်းနဲ့ဒါမှဒါဆိုပြီးတော့သူတို့ရက်တည်နိုင်ကျန်တာတွေတချို့အရန်လွယ်လွယ်ကူကူသိကြတော့သူတို့မသိဘူးဟောတချို့လူတွေဟုတ်လားနော်ဒီကိစ္စကိုတော့ဟာတကယ့်ကိုတစ်ဖက်ကန့်ခတ်သိတယ်ကျန်တာကိုတော့ဘာမှကိုမသိတာမျိုးလည်းရှိတယ်ဒါပါလဲဆိုတော့စိတ်ရဲ့သဘောပြောပြနော်စိတ်ဟာနော် site တဲ့ဘက်ကိုရှူးသွားတဲ့သဘောရှိတယ်ဆိုတာကိုလည်းနားလည်ဖို့လိုတယ်။ဟုတ်ရဲ့လား။အဲ့ဒီလိုစိတ်မျိုးကိုမလို့ခေါ်တော့စိတ်တိတ်တိပတ်။သူလည်းပဲပြီးကြီးချင်းရဲ့အခြေခံအကြောင်းတရားပဲနော်။အေး။အဲ့တော့နောက်ဆုံးဦးဇင်းတို့80ဘတ်တရားကဘာလဲတော့ဝီမန်တိတ်တိပတ်။ဝီမန်သားဆိုတဲ့ပြီးကြီးအောင်မြင်ခြင်းရဲ့အကြောင်းတရား။ဝီမန်သားဆိုတာပညာကိုပြောတာ။သိတယ်မြင်တယ်နားလည်တယ်။ထက်မြက်ရှူးရှားတဲ့နည်းနည်းကြီးကြဲတဲ့ဉာဏ်ပညာကိုပြောတာ။ရသောကြီးဟာဒီတရားထုတရားမြတ်ဒီဟူသောပြီးစီးအောင်မြင်ခြင်းဖြင့်ပြီးစီးအောင်မြင်နေတယ်ဆိုလို့ရှိရင်အရှိယမဲ့ဉာဏ်ပညာကို၃မျိုးလောက်သူကပိုင်းခြားပြီးတော့ပြောတယ်။ဒါလေးကတရားအထုတ်နေတဲ့ပုံစံတွေအတွက်အလွန်မှအသုံးတည့်မလို့ထင်တယ်။နံပါတ်၁တိရမဲ့အတိအယဘာလို့ဆိုတော့အပေစင်းရဲ့တန်တရားဝိစင်းရဲ့ဒုက္ခတွေကြီးကျယ်ပုံကိုအများကြီးသိအောင်ကြိုးစားရမယ်တဲ့။တော့ငရေတိဆံပြိတာသူတကယ်ဆိုတဲ့အပေလေးပုံရောက်သွားရင်ဒုက္ခတွေဘလို့များမယ်ဆိုတာကိုသိရမယ်လူနဲ့ပြမာလို့ရှင်ညာတော်လည်းပဲတကယ်တမ်းကရုပ်တဏ္ဍတဘာဝတရားသင်္ခါရတရားတို့ရဲ့ဖြစ်ပေါ်ပြောင်းလဲနေတဲ့အစဉ်အတန်းမြားပဲအဲ့ဒီအနေထားရဲ့မကောင်းတဲ့ဆင်းရဲတဲ့အကြောင်းတွေကိုလည်းသိရမယ်ဟောတော့ဝိဒုက္ခကိုသူကအကျဉ်းမြစ်နှစ်ခုပိုင်းပြတယ်နော်အပေဆင်းရဲတန်လျာဆင်းရဲဟုတ်လားအပေစင်းရဲ့အကြောင်းကိုတော့ဒကာမတို့ဦးဇင်းတို့ကသိအောင်လုပ်မယ်ဆိုရင်သိဖို့နည်းနည်းလွယ်တယ်ပေါ့အမြင်လိုက်တာနဲ့ဒါတောင်မှစဉ်းစားမှသိတာနော်အာလိလေးဆန်လေးတွေမြင်တယ်သူတို့စင်းရဲ့ကိုကိုလှမ်းပြီးတော့မစဉ်းစားကြည့်မိဘူးတော့ခွေးတဲ့ကောင်ကိုတွေ့တယ်သူတို့ဘလို့စင်းရဲ့မလဲဆိုတာကိုမစဉ်းစားမိဘူးသူကသူနေတာပဲဒါမြင်လို့မြင်လိုက်တာရှိတာပါမတော့စိတ်မရအောင်ဟုတ်တယ်မဟုတ်လားဟိုမပြောအောင်ပြောအောင်ကိုခွေးဖြစ်ကြည့်အဲ့ဒီအချိန်လေးပါဘလို့စားအောင်လို့ဘယ်နာအေးအောင်လို့ဘယ်သူမှမဲ့ဘလို့ခဲနဲ့ထုမလို့အများကြီးသူတို့မှာဒုက္ခတွေမရှိဘူးလားရှိတယ်။ဒါပေမဲ့ကိုယ်နဲ့နှိုင်းစာပြီးတော့သူတို့ဒုက္ခတွေကိုစာနာပြီးတော့ကြည်တာမျိုးမရှိဘူး။နောက်ဒါကြောင့်အပေဒုက္ခအရိစ္ဆန်ဒုက္ခဆိုတာတော်သေးတယ်နော်။ငရေဒုက္ခဆိုလို့ရှိရင်တော့ဒါမမြင်ရတော့လည်းပဲမကြောက်ကြလည်းလည်းပါတော့။ဒါကြောင့်အပေဒုက္ခတွေကိုလည်းပဲနားလည်ဖို့လိုသလိုတစင်းတက်ပြီးတော့နားလည်ဖို့ကြိုးစားမှာအခုလုံးလုံးစည်ဖြစ်နေတဲ့အနေအထားရဲ့အခြေအနေမှာပေါ့။ဒါကြတော့တိဖို့တော်တော်ခက်သွားတယ်။ဒီလောဘတက်ကအကြီးကြီးလွှမ်းမိုးနေတာဆိုတော့တော့တာယာစရာကောင်းတဲ့ရှုတော့မှာပဲကြည်ပြီးတော့ခံစားကြတာများပါတယ်ဘဝနဲ့ပတ်သက်လာလို့ရှိရင်ဟုတ်လားအပြစ်အနာစာတွေအလွန်များတော့လည်းပဲအဲ့ဒါကိုမြင်နိုင်ဖို့အရန်ခက်ပါတယ်ဒါကြောင့်အပေဒုက္ခတန်လျာဒုက္ခတွေကိုသိတဲ့မြင်တဲ့ဉာဏ်ကြီးအောင်ကြိုးစားရမယ်တဲ့နံပါတ်1နောက်နံပါတ်2ကသူကဘာပြောလို့ဆိုတော့တရားထုတရားမြတ်ရဲ့စွန့်ရည်တတ္တိကိုနော်အတိတုညာတူကိုရထားလို့ရှိရင်ဘလောက်ကြီးကျယ်တဲ့ချမ်းသာကိုရမယ်လို့ဆိုးရတဲ့ဒုက္ခတွေချုပ်သွားမလဲအဲ့ဒီသူတော်ကောင်းတရားရဲ့စွန့်ရည်တတ္တိကိုလည်းပဲသိနိုင်မြင်နိုင်တဲ့ဉာဏ်ရှိရမယ်တဲ့နှစ်ချက်တော့တော်တော်ကောင်းတယ်နော်ဘဝရဲ့ဆင်းရဲပုံတွေကိုသိရမယ်သူတော်ကောင်းတရားရဲ့ကြီးကျယ်တဲ့အကျိုးရလတ်ရှိပုံကိုသိရမယ်နောက်တစ်ချက်ပါပြောတော့ဆိုတော့ဂံဘီရဓမ္မနဲ့နဲတဲ့တရားတွေနဲ့ပတ်သက်ပြီးတော့အသိဉာဏ်များအောင်ကြိုးစားရမယ်ဆိုလိုတာကယုတ်ကဘယ်လိုနာကဘယ်လိုနော်အာယတနာကဘယ်လိုဓာတ်ကဘယ်လိုတစ္ဆာကဘယ်လိုပရိစ္ဆေသမုပ္ပါကဘယ်လိုအများကြီးလေးလေးနက်နက်သိကြရတယ်ဒါကတော့မဟုတ်ဦးဇင်းတို့မှာအများကြီးမရှိဘူးလားရှိရတော့အဲ့ဒါတွေကိုမလုပ်အောင်တော့သိရမယ်တဲ့အဲ့ဒါဆိုကြီးက၃ချက်သူကပြောတယ်နော်ဘဝရဲ့ဆင်းရဲပုံတွေကိုသိရမယ်သူတို့ကောင်းတရားရဲ့ကြီးကျယ်မြင့်မြတ်ပုံတွေကိုသိရမယ်နော်ပြီးတော့ဒီခံပီရနက်နဲတဲ့ဒီဓာတ်သဘာဝတွေနဲ့ပတ်သက်ပြီးတော့လည်းပဲလိမ္မာကျွမ်းကျင်မှုရှိရမယ်အဲ့ အဲ့ဒါဆိုလို့ရှိရင်ဝိမန္တဆိုတဲ့ဉာဏ်ပညာရှိတယ်လို့ဆိုရတော့အဲ့ဒါထက်မြက်လာပြီးရှုရှားလာပြီးဆိုရင်တေချာပေါက်ပီစီအောင်မြင်မှုဆိုတာကိုရလိမ့်မယ်ရော။ဒါကြောင့်သူ့ကိုလည်းပဲပီစီအောင်မြင်ခြင်းရဲ့အကြောင်းတရားတစ်ခုနေနဲ့ဝိမန်သိတိဘတ်ဆိုတော့ထည့်မထားဘူးလား။ထည့်ထားတယ်။ဟုတ်လား။အဲ့ဒါဦးဇင်းတို့ပြောခဲ့တာတွေတော်တော်များသွားရင်နော်။အေတိဘတ်ဆိုတာဘာလဲအဓိပ္ပာယ်ပြောခဲ့တယ်။ပီစီခြင်းလို့ဆိုတဲ့အေတိဟာဘယ်နှမျိုးရှိလဲ၅မျိုးပြောခဲ့တယ်နော်။ဟုတ်လား။အဲ့ဒီပီစီခြင်းဖြင့်ပီးကြီးသွားဖို့အတွက်လိုအပ်တဲ့အခြေခံအကြောင်းတရားအဋ္ဌိပတ်တရား၄ပါးကိုခုတပါးစီတော့အကျေတဝန်အထိုင်လေးရောက်ပေါ်လေးပြောခဲ့တယ်နော်အဲ့ခုဆက်ပြီးတော့ဗာပြောချင်တော့ဆိုတော့နော်ရသော်ဘုရားဟောထားတဲ့ဥမာလေးတစ်ခုပါပဲအဋ္ဌိပတ်တရားနဲ့ပြည့်စုံတဲ့လူအဋ္ဌိပတ်တရားနဲ့မပြည့်စုံတဲ့လူတွေရဲ့နော်အနေအထားလေးကိုတတ်သိလေးပြဥမာလေးပြပြီးတော့ရသော်ဘုရားဟောခဲ့တဲ့ဒေသနာလေးတစ်ခုအဋ္ဌိပတ္တရား၄ပါးနဲ့မပြည့်စုံတဲ့ပုဂ္ဂိုလ်တွေဟာဒွန်းစန္ဒရဲ့သားနဲ့တူတယ်တဲ့အဋ္ဌိပတ္တရား၄ပါးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေကတော့ရှင်မင်းသားနဲ့တူတယ်တဲ့ဘယ်လိုတူတာတော့နော်ဒွန်းစန္ဒရဲ့သားနော်ဇေယျပုံမှာအိတ်အခြေအမြင်မရှိနေစရာထိုင်စရာဘာမှမရှိသူများပေးတာကျွေးတာကိုတောင်းရမ်းပြီးတော့ပဲစားတော့မယ်ပေါ့နော်အဲ့ဒါသူကဘာလို့နေထွက်အောင်အိတ်မယ်ပေါ့နော်ပြီးလာရင်ဗျလိုးလာရင်ဘယ်ရင်သွားတောင်းမလဲပဲသူစဉ်းစားမှာသူရဲ့အလုတ်ကံကဘာမှကြီးကြီးခန္ဓာမှုရှိတာမဟုတ်ဘာမှလည်းစဉ်းစားတယ်ရမရှိဘူး။တော့ခွက်တလုံးပြီးလို့ရှင်သွားပြီးတော့နော်တောင်းရလို့ရှင်ဒါပြီးတော့လာပဲ။တသူရဲ့စိတ်ထဲမှာဒီဒွန်းစန္ဒရဲ့သားငါတနေ့မှရှင်မင်းဖြစ်စီရလိမ့်မယ်ဆိုတဲ့စိတ်ကူးမျိုးရှိနိုင်မလားတဲ့။ဟင်ဒွန်းစန္ဒရဲ့သားဟာတနေ့မှရှင်မင်းဖြစ်ရမယ်ဆိုတဲ့စိတ်ကူးမျိုးရှိနိုင်မလား။ဘယ်ရှိမလို့မရှိလို့မတောင်းစားနေတာပေါ့။ဟုတ်လား။ဘာလို့မရှိတာလို့သူမှရှင်မင်းဖြစ်နိုင်လို့တဲ့အလားအလာအခြေအနေကောင်းအကြောင်းတရားကောင်းတွေတခုမှမရှိဘူးတဲ့ဒါကြောင့် तू ကလည်းပဲသူ့ကိုပြောလိုကလားပြောစီတော့သူ့မှရှင်မင်းဖြစ်ရှင်တဲ့စိတ်ကလည်းမရှိပါဘူးဒါနဲ့ तू နဲ့ကအဝေးကြီးပေါ့ဟုတ်လားအိမ်မထဲမှာတော့မမက်ဒါဒွန်းစန္ဒသားရဲ့အနေထားအဲရှင်မင်းသားဆိုရင်တော့ရှင်မင်းဖြစ်ရှင်တဲ့စိတ်သူ့မှရှိလိမ့်မယ်တဲ့ဘာလို့ဆိုသူ့မှရှင်မင်းဖြစ်နိုင်တဲ့အလားအလာအခြေအနေကောင်းနောက်ခံအကြောင်းတရားကောင်းတွေအားလုံးဤကြောင့်နေတယ်မွေးတာကစားပဲရှင်မင်းနန်းတော်မှာမွေးပညာလည်းသင်ထားတယ်အလုံးအမျိုးမြင်ကလည်းရှိတယ်ဆိုသူရှင်မင်းဖြစ်ဖို့အတွက်သူမမြုံမနိုင်ဘူးလားမြုံမနိုင်တယ်အဲ့လိုပဲဦးဇင်းတို့အလုံးမမြတ်တဲ့ပြီးကြီးချင်းနေနဲ့ပြီးကြီးသွားနိုင်တဲ့အဋ္ဌိပတ်ကြီးတရား၄ပါးနော်သာနာလည်းရှိမယ်ဝိရိယလည်းရှိမယ်စိတ်အားဝင်စိတ်အားထက်သန်မှုစိတ်ဝင်စားမှုလည်းရှိမယ်ထက်မြက်တဲ့ဉာဏ်ပညာလည်းရှိမယ်ဆိုရင်ဒီပုဂ္ဂိုလ်ဟာတနေ့ငါတရားဓုကိုရားလိုက်မယ်ဆိုတဲ့စိတ်ကူးသူ့မှာရှိတယ်တဲ့အဲ့ဒီအဋ္ဌိပတ်တရား၄ပါးမရှိဘူးဆိုရင်တော့တနေ့ငါတရားဓုကိုရားလိုက်မယ်ဆိုတဲ့စိတ်ကူးသူ့မှာမရှိပါဘူးတဲ့အဲ့တော့အဲ့ဒီစိတ်ကူးကိုယ်မှာရှိလားမရှိဘူးလားဆိုတာကိုစဉ်းစားရမယ်ရှိတယ်ဆိုရင်လည်းပဲကိုယ်မှာရှိနိုင်လောက်တဲ့အခြေအနေလေးရှိလို့ကိုယ်ကအဲ့ဒါရှိတာမရှိဘူးဆိုရင်လည်းရှိနိုင်လောက်တဲ့အခြေအနေမရှိလို့မရှိတာပဲအဲ့တော့ရှိလားမရှိလားဆိုတော့တယောက်တယောက်မသိနိုင်ဘူးပေါ့နော်အဲ့တော့ရှိတယ်ဆိုရင်ကိုယ်ဒါတော်တော်ကိုတော်တယ်လို့ပြောရမယ်နော်ငါတနေ့တရားလို့တရားမြတ်ရစီရလိမ့်မယ်သူများကိုပြောတာဆိုရင်တော့ကြွားဝါပြီးတော့ပြောတာဖြစ်နိုင်တယ်ပေါ့နော်ကိုယ့်အကိုစိတ်ကူးတာဆိုရင်တော့တကယ်ကိုသူကူးနေတယ်ဆိုရင်တော့သူ့မှာကူးနိုင်လို့တဲ့အခြေခံအကြောင်းတရားလေးရှိလို့ကူးတာပေါ့ဟုတ်တယ်မို့လားကူးကိုမကူးဘူးဆိုရင်တော့ကူးနိုင်လို့တဲ့အခြေခံအကြောင်းတရားသူ့မှာရှိမထားဘူးဆိုတာအလွန်မှရှင်းတယ်အဲ့တော့ကူးသလားမကူးဘူးလားဆိုတာသူများမေးရရင်တော့အလွန်အားနာစရာကောင်းမှာဟုတ်လားကိုယ့်အကိုကိုပဲမေးကြအောင်ရှိတာငါတနေ့တရားထုတ်တရားမြတ်ကိုရစေရမယ်ဆိုတဲ့စိတ်ကူးမျိုးရှိသလားမရှိဘူးလားဆိုတာကိုယ့်အကိုရှင်းလားမရှိဘူးဆိုရင်ဘာလို့လိုးနေအောင်ဆိုအဲ့ဒီအဋ္ဌိပတ်တရား၄ပါးလိုးနေတာအဲ့လိုဆိုရင်တော့ဒွန်းစန္ဒသာကရှင်မင်းဖြစ်ရစီမယ်ဟေ့ဆိုတဲ့နော်စိတ်ကူးမျိုးသူ့မှာမရှိသလိုတာမန်ပုဂ္ဂိုလ်တွေမှာလည်းပဲတရားထုတ်တရားမြတ်ရလိမ့်မယ်ဆိုတဲ့စိတ်ကူးမျိုးသူ့မှာမရှိဘူးဟုတ်လားအဲ့တော့ဦးဇင်းတို့ပြည်သက်ပေါင်းသူတော်တော်တို့နော်မြင့်မြတ်တဲ့အစုံမှသာသနာတော်မြတ်ကြီးနဲ့တွေ့ရကြုံရတဲ့အခါကိုယ်မှလည်းပဲတိနိုင်မြင်နိုင်တဲ့တိအောင်မြင်အောင်လုပ်ရင်တိနိုင်မြင်နိုင်တဲ့အခြေအနေကောင်းတွေတော့ဉာဏ်ပညာလေးဟူသောအစွမ်းစားတွေတော့ခန္ဓာကိုယ်ရဲ့စေအားဉာဏ်အားကိုအားပြည့်စုံနေတဲ့ဒီအခွင့်အရေးတွေအခွင့်အလန်းတွေတကယ်တမ်းကတော့ပြည့်စုံနေတာပဲဟုတ်လားကိုစိတ်ကူးမယ်ဆိုရင်စိတ်ကူးထည့်လို့ရတယ်ကိုမှန်းမယ်ဆိုရင်မှန်းနိုင်တဲ့အနေအထားမှရှိမမှန်းနိုင်တဲ့အနေအထားမဟုတ်ဘူးနော်မှန်းနိုင်ရတဲ့မမှန်းတာဆိုတော့ပိုတောင်းနှမျောစရာကောင်းတယ်မမှန်းနိုင်လို့မမှန်းရတာဆိုတော့ဒါတော့လေမှန်းမှာမမှန်းနိုင်တဲ့ကိစ္စကြီးပဲဟုတ်လားခုတက္ကသမားတို့ဦးဇင်းတို့နေနေနဲ့မှန်းနိုင်တဲ့အနေထားလားမမှန်းနိုင်တဲ့အနေထားလားလို့မေးရင်ဘယ်လိုပြောရလဲမှန်းနိုင်တဲ့အနေထားတော့ဒါမှကိုယ့်ကိုအတွေးတွေချောပြီးတော့အာကိုယ့်ကိုပဲသိပ်ပြီးတော့အထင်သေးနေတယ်ဒါနဲ့ငါနဲ့အလှမ်းဝေးကြီးပါဆိုရင်တော့လည်းမတတ်နိုင်ဘူးဟုတ်လားတကယ်တကယ်ကတော့ မှန်းနိုင်တဲ့အနေအထားပါဒီသာသနာတော်မြတ်နဲ့တွေ့ရတဲ့လူသားတယောက်ဖြစ်ရတယ်ဆိုတာကိုကအလွန်အားကြီးတဲ့အကြောင်းတရားတွေရှိခဲ့တယ်ဆိုတာထင်းကိုထင်ရှားတယ်နော်နှစ်ချက်သေးပဲနော်တခါကြီးမှအများကြီးမဟုတ်နော်အလွန်မုံမြတ်တဲ့အစိုးမနဲ့တွေ့ခွင့်ရတဲ့အသိဉာဏ်ရှိတဲ့လူသားတယောက်နော်ကိုဘက်ကအသိဉာဏ်ရှိတဲ့လူသားတယောက်သိနိုင်နေနော်ပြောရင်အကုန်သိတာပဲဘာမှမသိတာမရှိဘူးနော်မသိတာသိအောင်ကျန်တဲ့မသိတဲ့အပိုင်းကသိအောင်မလုပ်လို့မသိတဲ့အပိုင်းပဲရှိတာဟုတ်တယ်မဟုတ်လားအရည်သွေးညံ့လို့ထုံလာလို့ထိုင်းလာလို့အလားလို့ဘလို့မှလုပ်လို့မရတဲ့အပိုင်းတစ်ခုမှမရှိဘူးကိုလုံးမယ်ဆိုရင်ရတာကြီးပဲတကယ်တမ်းကဟုတ်တယ်မဟုတ်လားအဲ့တော့ကံပိုင်းဆိုင်ရာအရာပြောမယ်ဆိုရင်လည်းပဲကိုယ့်ရဲ့ကံကဒီသာသနာအဆုံးမကောင်ရှိတဲ့အချိန်ကာလနဲ့တိုက်ဆိုင်စွာနော်လူအဖြစ်ကိုပြစ်ချလိုက်တဲ့ကံဘလောက်ကောင်းတော့ဟုတ်လားဖြစ်နေတဲ့လူကလည်းပဲအည်သွေးညံ့တဲ့လူမဟုတ်အည်သွေးရှိတယ်။အည်သွေးဘယ်လောက်ရှိတုံးလို့မေးရင်ပြောတာကိုအလုံးနားလည်နိုင်တယ်။နော်ဒါကြောင့်ဒီကဓမ္မတို့အရှင်တို့တွေကကိုယ့်ကိုယ်ကိုတော့ short ပြီးတော့မတွက်သင့်ဘူး short တွက်ရင်တော့ short သွားမှာပဲနော်။ဟုတ်တယ်မဟုတ်လား။ဒါကအရှင်တို့ကဩအလကားဘဝင်မြင့်ပြီးတော့တွေးရမယ်လို့ဆိုလိုတာလည်းမဟုတ်ဘူး။နော်အမှန်အကန်လေးတော့တွေးတတ်ဖို့မလိုဘူးလား။အခုပြောနေတာတွေကအပေါ်တော့မပါဘူးနော်။ဒါတကယ်ကိုမြင့်မြတ်တဲ့သာသနာနဲ့တွေ့ရတယ်။တကယ်အကြီးအသေးရှိတဲ့ပြည့်စုံတဲ့လူတယောက်ဖြစ်တယ်။အဲ့ဒီနှစ်ခုပေါင်းဆက်ပြီးတော့အတွေးသာတကယ်တဲ့ပြီးတော့တကယ်လှုပ်လိုက်မယ်ဆိုရင်စောစောကပြောတဲ့အဋ္ဌိပတ္တရားနဲ့သာပြည့်စုံအောင်လှုပ်လိုက်မယ်ဆိုရင်ပြည့်စည်ခြင်းဆိုတာမရနိုင်ဘူးလား။ရနိုင်တယ်။ဟုတ်ရဲ့လား။ဒါကဟိုဆေးရထက်တန်အောင်တမင်လှုပ်ကြံပြီးတော့ပြောတာမျိုးမဟုတ်ဘူးနော်။အေးဒါကြောင့်မြတ်စွာဘုရားကဒီအဋ္ဌိပတ္တရားတွေကိုများလာအောင်ပွားရမယ်တဲ့။ဟောဒီပိုင်းလေးကဒါနေကုန်းပိုင်းရောက်လာပြီဟုတ်လားသူတို့များလာမှပြီးစီးမှုဆိုတာဖြစ်လာပါဒါကြောင့်ဆန္ဒတွေထက်တန်အောင်နှိုးဆွပေးရမယ်မရခြင်းသိတဲ့ထက်တန်လာအောင်နှိုးဆွပေးရမယ်တရားဒေသနာကောင်းကောင်းတွေကိုနားယူဖို့လိုတယ်ဟုတ်လားတရားကိုမရလို့ရှိရင်ဘယ်လိုဒုက္ခရောက်မလဲရရင်ဘယ်လောက်ကောင်းတယ်ဆိုတာတွေကိုเนาะအရင်အနှစ်သာရရှိတဲ့တရားဒေသနာတွေကိုများများနားယူဖို့လိုတယ်ကိုယ့်ရဲ့ရလို့စိတ်ကိုလို့ဆွားပေးနိုင်မဲ့လူတွေနဲ့လည်းပဲပေါင်းသိနိုင်ဖို့လိုတယ်။ဟုတ်လား။နောက်ကိုဘေးကလူကလည်းခပ်ပြင်းပြင်းခတ်ထုံထုံဆိုရင်တော့ကိုကလည်းပဲအာမသိပြီးတော့တိုးတက်လာစရာအကြောင်းမရှိဘူးသူ့ကြောင့်တော့။ဟုတ်လား။အေးအဲ့တော့သာနာထက်တန်ဖို့အတွက်နှိုးဆွနိုင်တဲ့ဒေသနာတွေပုံကိုယ်တွေနာယူဖို့ပေါင်းသိဖို့မလိုဘူးလား။အဲ့လိုပဲဝိရိယထက်တန်ဖို့အတွက်လည်းဝိရိယရှိအောင်ကြိုးစားရမယ်။သူမွေးမြူရင်ရတယ်သူက။ဒီနေ့မှကျန်းကန်နေတဲ့မှာဝိရိယထက်တန်အောင်လုံနည်းတွေရှိတယ်။နော်အနည်းချုပ်ကမနေ့ကတော့မပြောလိုက်ရဘူးဝရိယထက်တောင်ဘယ်လိုလုပ်ရမလဲဆိုတာမနေ့ကဝရိယအကြောင်းပြောတာ။နော်ဝရိယထက်တောင်ကသူကဝရိယရှိခြင်းရဲ့အကျိုးကျေးဇူးနဲ့ဝရိယမရှိခြင်းရဲ့အပြစ်အနာစာကိုစဉ်းစားတဲ့နေပဲ။သူကနှစ်ချက်။နော်ကြိုးစားလို့ရှိရင်နော်ဘယ်လိုချမ်းသာမှုနဲ့ပြည့်စုံလိမ့်မယ်။မကြိုးစားရင်တော့ဘယ်လိုဆင်းရဲလိမ့်မယ်။ဒီနှစ်ခုကိုဘာလို့အောင်စဉ်းစားရမလဲ။နော်ဒီတရားလုပ်ကိုမကြိုးစားဘူးဆိုလို့ရှိရင်ငါဘယ်လိုဒီဆင်းရဲမှာနာဂကြီးမှာဘာမှဆေးရည်စရာမရှိဘူး။ဒါတွေကိုကြည်ကြပြန့်ပြန့်စဉ်းစားတည်ရမယ်။ဒါဆိုဝိရိယထက်တန်လာ။ကြိုးစားလို့ရှိရင်ကဘလို့ကောင်းကျိုးချမ်းသာတွေနဲ့ပြည့်စုံပါ။ဒါကိုစဉ်းစားရင်ဘာဖြစ်နော်။ဝိရိယတွေထက်တန်လာ။နော်ဆံမွေးအောင်စီခြင်းနဲ့ကြောင်းသားတယောက်ကိုနဲ့ဆံမွေးအောင်လို့ရှိရင်ဘလို့အကျိုးကျေးဇူးတွေရလိမ့်မယ်ဆိုတာကိုပြောပြရင်စာချက်ချင်းတွေထက်တန်။မင်းဆံမွေးကြရင်တော့လောက်ဒုက္ခရောက်လိမ့်မယ်ဗျာလို့ပြောရင်လည်းစာချက်ချင်းတွေထက်တန်။ဒါပဲနော်လူရင်းကဒါပဲ။ဟုတ်တယ်မဟုတ်လား။လို့ရင်ရမယ့်အကျိုးကျေးဇူးနဲ့မလို့ရင်ဆုံးရှုံးသွားမယ့်အနေအထားတွေကိုဘာလို့ဖို့လို့တော့စဉ်းစားဖို့လို့အဲ့ဒါဝရိယထက်တန်ခြင်းရဲ့အကြောင်းပါ။နောက်စိတ်ထက်တန်ခြင်းရဲ့အကြောင်းကတော့အခုလိုကာယကတ္တသတိကိုစဉ်းစားဆင်ခြင်ခြင်းတည်ပင်နဲ့စိတ်ထက်တန်ခြင်းရဲ့အကြောင်းလို့လေဒီဆိုကြီးကတော့အဲ့လိုရေးတယ်။နောက်ပညာထက်တန်ခြင်းရဲ့အကြောင်းကတော့ခက်ခဲနဲ့နေတဲ့တရားတွေနဲ့တွေ့လာတဲ့အခါမှာနောက်မတွန့်ပဲနဲ့ရဲရဲရှိတိုးရမသိရင်လည်းမေးရတယ်နဲ့နေတယ်ဆိုလို့ရှိရင်ကိုစိတ်ဝင်စားကြည့်လိုက်အောင်မယ်ဆိုတာမျိုးလုပ်ရမယ်။ဒါဆိုလို့ရှိရင်ခက်ခဲနေနေတဲ့တရားနဲ့ပတ်သက်ပြီးတော့တဖြည်းဖြည်းနဲ့လိမ္မာကျွမ်းကျင်မှုရှိလာနိုင်တယ်ပေါ့။ဟုတ်လား။ဒါကဦးဇင်းတို့အဋ္ဌကတရားတွေများလာအောင်ပွားများဖို့အတွက်ဒါအချင်းချုပ်ကလေးဦးဇင်းတို့ပြောတာပါအချိန်လေးတိတ်ပြီးတော့မရှိတော့တော့ဟုတ်လား။အဲ့တော့ပြောခဲ့တာတွေအကုန်လုံးကိုပြန်ပြီးတော့အနှိမ့်ချုပ်ကြည့်ကြရအောင်နော်။သာသနာတော်မြတ်ကြီးရဲ့ရတနာတွေဖြစ်တယ်လို့မြတ်စွာဘုရားဟောခဲ့တဲ့ပရိဝေခိယတရား39ပါးတည်းကဒီကနေ့တတိယအုပ်စုဖြစ်တဲ့အဋ္ဌိပတ္တရား၄ပါး။အဋ္ဌိဆိုတာပြည်စည်ခြင်းပါရဆိုတာအခြေခံ။အဋ္ဌိပအဋ္ဌိပါရပြည်စည်ခြင်းရဲ့အခြေခံ။အဲ့တော့လိုရင်းကြတဲ့အခရာကြတဲ့အရေးကြီးတဲ့ပြည်စည်ခြင်းကဘယ်နှမျိုးရှိတော့၅မျိုး။ တော့အဘိညာသိတိလို့ဆိုတဲ့ဘဝခန္ဓာရဲ့အကြောင်းကိုနော်နေစာဒုက္ခအနတ္တလို့မှန်မှန်ကန်ကန်သိတာကျုပ်တဲ့အနတ္တမျှတာဖြစ်တယ်လို့မှန်မှန်ကန်ကန်သိတာမျိုးကိုအဘိညာသိတိဒါအကျဉ်းချင်းပြောတာပါနောက်ပြောမယ်ဤကြီးကြီးလေးမျိုးကတိပေဆိုင်ပွားနဲ့ကပ်ပြီးတော့မှတ်ရမယ်နော်တည်တဲ့တည်လိုက်တာကိုတည်တဲ့ကိစ္စပြီးကြီးပြီလားပယ်တဲ့ပယ်လိုက်တဲ့ကိစ္စကိုပယ်တဲ့ကိစ္စပြီးကြီးပြီလားမျက်မှောက်ပြုတဲ့ကိစ္စကိုမျက်မှောက်ပြုခြင်းကိစ္စပြီးကြီးပြီလားနောက်ပွားများမဲ့ကိစ္စကိုနောက်ပွားများခြင်းကိစ္စပြီးကြီးသွားပြီလားဆိုတဲ့မိဂုံမျိုးနဲ့ပြီးကြီးခြင်းတွေထက်တာအောင်လဲနှိုးဆော်ပေးရတော့ဟုတ်လားဒါကပြီးကြီးခြင်းရဲ့အခြေခံအကြောင်းတရားနဲ့ပတ်သက်ပြီးဦးဇင်းတို့ပြောရတာနော်အဲ့တော့အဋ္ဌိပတ္တရား၄ပါးသန္တာဝရိယစိတ်ရဲ့ပညာရဲ့သန္တာနေရာမှာမပြောခဲ့တော့တိမိမင်းသားရဲ့အကြောင်းကိုပြောရတယ်နော်ဝရိယရာမှာမပြောခဲ့တော့စကုပါဠမထေရဲ့အကြောင်းကိုပြောခဲ့တယ်တော့စိတ်အရာမှာတော့ဆရာကြီးကအဂိယသမားနဲ့ဥမာပေးတယ်အဲ့ဝိမာန်သအရာမှာတော့သူတက်တည်ပြတာတော့သိမရှိဘူးဒါပေမဲ့လို့ပညာဆိုတာဘာကိုပြောတာလဲဆိုတော့သူမပြောဘူးလားပြောတယ်နော်အဲ့တော့ဦးဇင်းတို့ဒီကနေ့ကိုရောက်ခြင်းနဲ့ပန်းနိုင်ကိုမြန်မြန်ဆန်းဆန်းကျောင်းနိုင်ဖို့အတွက်အခြေခံကြောင်းတရားများလို့ဆိုရမယ်။သန္တာရဲ့ဝိရိယရဲ့စိတ်ရဲ့ပညာရဲ့အဋ္ဌိပတ္တရား၄ပါးအကြောင်းကိုပြောပါရစေ။အဲ့တော့ယောဂီသူတော်ရှင်တို့သည်ဒီအဋ္ဌိပတ္တရား၄ပါးကိုနှိမ့်မှလမ်းမှပွားများအထောက်အပြီးတော့ပြီးကြီးခြင်းရဲ့အခြေခံကြောင်းတရားတွေပြည့်စုံလာတဲ့အခါမှာပြီးကြီးခြင်းဆိုတာဟာတေချာပေါက်ပြီးကြီးသွားမှာပါဆိုတာကိုနားလည်ပြီးတော့အရေးပါတဲ့ပြီးကြီးခြင်းတို့ဖြင့်ပြီးကြီးအောင်အောင်မြင်အောင်ပေါ့မြအောင်ကြိုးစားအထောက်နိုင်ကြတယ်တရားဝင်ဖြစ်ရပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့ဒီကနေ့ပြုလို့အထောက်အပံ့သောဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအရှုသူတို့ရဲ့စွမ်းသက်တည်းကြောင့်ဘုရားတပည့်တော်တို့သည်မညံပုညံမြေနိဗ္ဗာန်ကိုလင်းမြန်ထုတ်ချောင်းမျက်မှောက်ပြုပရာရှိကုန်သောဟုပတ္တနာအောင်စုပြုကြကုန်ရသည်